Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်ဗျာခင်ဗျာတော်တာရှင်များရွှေလန်းချမ်းမြေကြပါစေ VOA American တန်က2019ခုနှစ်နိုဝင်ဘာလ30ရက်ကြာသပတေးနေ့နံနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီလိုင်းနိုမီတာ32.40.49တို့ပြင်VOA ရဲ့ Facebook စာမျက်နှာပြတဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ခင်ဗျာကျွန်တော်ဆက်မွေးပါခင်ဗျာအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါပါ
ကျွန်တော်ကတော့ဇောင်းဝင်လိုက်ပါခင်ဗျာဒီမနက်မှာထူးခြားတဲ့သတင်းတွေကတော့မြောက်ကိုရီးယားကဒုံးကျဉ်စစ်တပ်ပြစ်လွတ်လိုက်တဲ့အပေါ်တုံ့ပြန်သွားမယ်လို့သမ္မတ Trump ကထပ်မံပြောကြားလိုက်ပါတယ်ဘော့စနီးယားခရုတ်တပ်မှုဟောင်းဟာစစ်ကုံရုံးတင်ခံထားရတဲ့အချိန်မှာပဲအစိတ်အောက်တေချောင်းကျန်သွားခဲ့ပါတယ်ပိုဟမင်းကြီး Francis ဟာဒီကနေ့ရန်ကုန်မြို့မှာလူငယ်တွေနဲ့စိတ်မေရီကက်သီဒရယ်မှာဝတ်ပြုဆုတောင်းပွဲပြုလုပ်မှာဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုဥကျော်စံစံနဲ့တူတင်ပြပေးပါမယ်ခင်ဗျာ
ဟုတ်ကဲ့ခမခင်ဗျာအဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာဆိုရင်တော့
I find it really hard to think that the moral authority of the Pope is somehow diminished
ဒါကတော့ပိုဟမင်းကြီးရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအကြောင်းဗာတီကန်နန်းတော်ရဲ့ပြောခွင့်ရပုဂ္ဂိုလ်ပြောကြားသွားတာဖြစ်ပါတယ်နောက်ပိုင်းမှာအပြည့်စုံကိုနားဆင်ကြဖို့ရှိပါတယ်ပူရှမ်မင်းကြီးရဲ့ခီးစဉ်ပေါ်ဘာသာရေးခေါင်းဆောင်တွေရဲ့သဘောထားကိုလည်းနားဆင်ကြဖို့ရှိသလိုဒေါ်အောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်နဲ့မြောက်ကိုရီးယားကဒုံးလက်နဲ့ပစ်လွတ်လိုက်ပြီးတဲ့နောက်ဆက်တွဲအခြေအနေတွေစတာတွေကိုတင်ဆက်ပေးမှာပါအပတ်စဉ်ကဏ္ဍတွေကိုလည်းကြားဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုယ်စဝင်းလိုက်နဲ့ဦးကျော်စံသားတို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
မြောက်ကိုရီးယားရဲ့တိုက်ချစ်ပစ်ဒုံးကျဉ်စမ်းသပ်ပြုလုပ်မှုကိုတုံ့ပြန်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။မြောက်ကိုရီးယားကသူ့အပေါ်ဒဏ်ခတ်ပိတ်ဆို့မှုကိုတုံ့ပြန်တဲ့အနေနဲ့ပြစ်ခတ်ခဲ့တဲ့စမ်းသပ်မှုလည်းဖြစ်ပါတယ်။သမ္မတထရမ့်ကအဓိကဒဏ်ခတ်မှုတစ်တွေလုပ်မယ်လို့ပုတ်ထုံးနေ့က Twitter မှာဖော်ပြထားပြီးဒီရက်အတွင်းမှာပဲဗာထန်ခတ်မှုတွေဖြစ်မယ်ဆိုတာပြောမယ်လို့ဆိုထားပေမဲ့သူ့အရာရှိတွေကတော့အသေးစိတ်ကိုပြောကြားဖို့ငြင်းဆန်ခဲ့ပါတယ်။နိုင်ငံခြားရေးဌာနပြောခွင့်ရတဲ့အူကတော့မြောက်ကိုရီးယားရဲ့ရေချောင်းသွားလာမှုကိုဂျာပြတ်ဟန်တာမှုအဆင့်တစ်တရာလှုပ်ဆောင်သွားမယ်လို့နောက်ပိုင်းမှာပြောကြားခဲ့ပါတယ်။ပုတ်ထုံးနေ့ Twitter မှာတော့သမ္မတ Trump ကဒီရန်စားတဲ့အပြုအမူတွေနဲ့ပတ်သက်ပြီးသူဟာတရုတ်သမ္မတရှီကျင်းဖင်နဲ့လည်းစကားပြောကြခဲ့ကြောင်းဖော်ပြထားပါတယ်။မြောက်ကိုရီးယားကအဲ့ဒီလိုဒုံးကျဉ်စမ်းသပ်ပြုလုပ်လိုက်တာကြောင့်ကုလသမဂ္ဂလူညွန်ရေးကောင်စီကလည်းဗုဒ္ဓဘာသာအရေးပေါ်ဆွေးနွေးပွဲကျင်းပဖို့စီစဉ်ထားပါတယ်။မြောက်ကိုရီးယားပေါ်ပုံမပြင်းထန်တဲ့ပိတ်ဆို့အရေးယူမှုတွေချမှတ်လိုက်မယ်လို့ညွှန်လင်းရပေမဲ့ဘလို့အချက်လက်တွေဖြစ်မယ်ဆိုတဲ့အသေးစိတ်တော့ထွက်မလာသေးပါဘူး။
လေယာဇွန်ဗြိတိန်နိုင်ငံသမားတယောက်ရဲ့ Twitter မှာဖော်ပြထားတဲ့မွတ်စလင်ဆန့်ကျင်ရေးဗီဒီယိုတွေကို American သမ္မတ Donald Trump ကသူ့ရဲ့ Twitter မှာထပ်ဆင့်ဖော်ပြလိုက်တဲ့အတွက်ဆုတ်ချမှုတွေခံနေရပြီး American Muslim တွေရဲ့တုံ့ပြန်မှုတွေပေါ်ထွက်လာလိမ့်မလားဆိုတာစိုးရိမ်ကြာဖြစ်နေပါတယ်။ဗြိတိန်နိုင်ငံရဲ့လူဝင်မှုကြီးကြရေးကိုဆန့်ကျင်သော Britain First Party Britain ပထမပါတီရဲ့ဒုတိယအကြီးအကဲ Jada Franson ရဲ့ Twitter မှာဥစွာပေါ်ထွက်ခဲ့တဲ့ဒီဗီဒီယိုတွေထဲမှာဒီဗီဒီယိုရဲ့မူလကဘယ်လိုပေါ်ထွက်လာလဲဆိုတာနဲ့ပတ်သက်ပြီးချက်ချင်းအတိမပြုနိုင်သေးပါဘူး။သမ္မတ Trump ရဲ့ Twitter မှာဗီဒီယိုတွေပေါ်ထွက်လာခြင်းဟာမြောက်ကိုရီးယားပြည်ထောင်စုတွေစီးပွားရေးပြည်ထောင်စုတွေထင်ရှားတဲ့ journalist တွေရဲ့လိမ်ပိုင်းဆိုင်ရာမဖွဲ့မရစားတဲ့ကိစ္စရုံတွေဆုတ်ထွေးနေတဲ့အစီအစဉ်ဖြစ်ပါတယ်။ဗီဒီယိုတွေဟာအတုလားအစစ်လားဆိုတာအရေးကြီးပါရဲ့လားလို့မေးတဲ့အခါမှာတော့ Impudor ပြောခွင့်ရဆာရာ Huckabee Sanders ကသမ္မတရဲ့ရွေးချက်ကတော့လူညုံရေးစိုးရိမ်ရမှုတွေကိုပြောပြလိုချင်တာဖြစ်တယ်လို့ပြောကြားသွားပါတယ်။ဗီဒီယိုတစ်ခုမှာတော့ Islamist လူအုပ်စုတစ်စုကဆယ်ကျော်သက်ယောက်ျားလေးတယောက်ကိုခုံမိုးပွားတွန်းချပြီးသေအောင်ရိုက်ဖက်နေတဲ့ပုံဖြစ်ပါတယ်။နောက်ဗီဒီယိုတစ်ခုကတော့ Virgin Mary ရဲ့ YouTube ကိုမွတ်စလင်တွေဖျက်ဆီးနေတဲ့ပုံဖြစ်တယ်လို့သိရပါတယ်
။ Bosnia Krotamuhan Slobodan Krajicka သူ့အပေါ်ထောင်နဲ့အနည်း20ချမှတ်ထားတာကိုကုလသမဂ္ဂတရားသူကြီးတူကအတည်ပြုလိုက်ပြီးချိန်မှာပဲဗုဒ္ဓနေတော့ကတခိမြို့တရားရုံးအတွင်အစိတ်တောက်လိုက်တဲ့အတွက်တည်ဆုံသွားပြီဖြစ်ပါတယ်။တမူဟောင်းခရာယက်ခာတည်ဆုံသွားပြီလို့ခရိုအေးရှားနိုင်ငံပိုင်သတင်းဌာနကဆိုပါတယ်။ပရာယက်ခာဘော့စနီးယားမွတ်စလင်တွေအပေါ်ရာဇဝတ်မှုကျူးလွန်ခဲ့တဲ့အတွက်တခိမြို့နိုင်ငံတကာရာဇဝတ်ခုံရုံးကထောင်ဒဏ်အနည်း20စီရင်ထားတာဖြစ်ပါတယ်။ပရာယက်ခာတရားရုံးရှင်းမောက်မှာအစိတ်တောက်ပြီးတဲ့နောက်ကျွန်ုပ်ဟာရာဇဝတ်ကောင်မဟုတ်ဘူးလို့အော်ဟစ်သွားကြောင်းတရားခွင်မှာရှိနေတဲ့ Dutch ဥပဒေအရာရှိတွေကပြောပါတယ်။တရားသူကြီးဥက္ကဋ္ဌကကြားနာမှုကိုရပ်ဆိုင်းလိုက်ပြီးစေကုသမှုပေးဖို့အတွက်ဝန်ထမ်းတွေကိုခေါ်ယူလိုက်ပါတယ်။စေဝန်ထမ်းတွေကသူ့ကိုတနအာဒီကျော်ကြားကုသပေးခဲ့ကြပါတယ်။ဒီတရားခွင်ဟာ1990ပြည့်နှစ် လွန်နေအတွင်းကကျူးလွန်ခဲ့တဲ့ရာဇဝမှုတွေအတွက်2013ခုနှစ်မှာပြည်ထောင်ချမှတ်ခြင်းခံခဲ့ရတဲ့ပရာယက်နဲ့အတူနောက်ထပ်ဘော့စနီးယားခရုတ်နိုင်ငံရေးစီရေးကောင်ဆောင်9ဦးတို့ကိုပြစ်ဒဏ်ဆင်ခဲ့တာနဲ့ပတ်သက်ပြီးကုလသမဂ္ဂရာဇဝမှုခုံရုံးကပြစ်ဒဏ်ကိုဆက်လက်အတည်ပြုနေစဉ်အခုလိုဖြစ်သွားခဲ့တာပါ
American Congress လွှတ်တော်ကအမတ်အများအပြားလိမ့်ပိုင်းဆိုင်ရာမဖွဲ့မရမှုတွေနဲ့ဆွဆွဲခံနေရပြီးတဲ့နောက်အမတ်935ဦးစလုံး Sexual Harassment Training လို့ခေါ်တဲ့လိမ့်ပိုင်းဆိုင်ရာနှောက်ယှက်မှုစီနှံကိုမတက်မနေရလှုပ်ဆောင်ရမယ်ဆိုတဲ့ကိစ္စကို Congress လွှတ်တော်ကအကောင့်ထဲပေါ်ဖို့ကြိုးပမ်းနေပါတယ်ဒီစီနှံတယောက်ရေးကိုအထက်လွှတ်တော်ကဒီကအစောပိုင်းကအတည်ပြုခဲ့ပြီးဖြစ်ပါတယ်အောက်လွှတ်တော်မှာတော့ဗုဒ္ဓဟူးနေ့ဒေသစံတော်ချိန်ဗုဒ္ဓဟူးနေ့ညတစ်ပိုင်းမှာမဲခွဲဖို့လှုပ်ဆောင်နေပါတယ်အလွတ်တော်ဥက္ကဋ္ဌပေါ်ရိုင်းကတော့လိမ့်ပိုင်းဆိုင်ရာမတော်မတရားပြုကျင့်မှုတောင်းဆက်မှုတွေဟာကွန်ဂရက်ဆွတ်တော်အတွင်းဘယ်နေရာမှာမှဒါမရှိသင့်ဘူးလို့ထုတ်တင်ပြီးတော့ပြောကြားခဲ့ပါတယ်ခင်ဗျာ
ဒီဝေဘီကတည်းကမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာနိုင်ငံတော်သမ္မတဦးထင်ကျော်ရဲ့ဖိတ်ကြားချက်နဲ့မြန်မာနိုင်ငံကို၄ရက်ကြာခီးချစ်ကြည်ခီရောက်ရှိနေတဲ့ပိုဟမ်မင်းကြီးဖရန်စစ်ဟာဒီကနေ့နိုဝင်ဘာလ30ရက်နေ့မနက်10:15မှာရန်ကုန်မြို့စိန့်မယ်ရီကက်သီဒရယ်မှာလူငယ်တွေနဲ့ဝတ်ပြုဆုတောင်းပွဲကျင်းပမှာဖြစ်ပါတယ်။မနေ့ပုထုနေ့ကရန်ကုန်ဂျက်ဆန်ခွဲမှာအများပြည်သူတွေအတွက်ဝတ်ပြုဆုတောင်းပွဲကျင်းပခဲ့တာမှာတော့အကြမ်းဖက်မှုတွေကြောင့်စိတ်ပိုင်းဆိုင်ရာဟုတ်ပိုင်းဆိုင်ရာတွေခံစားနေရသူအများပြားရှိတဲ့မြန်မာနိုင်ငံမှာခွင့်လွတ်သိခံခြင်းနဲ့သာဒဏ်ရာတွေပြောက်ခွင့်အောင်လုပ်နိုင်လိမ့်မယ်လို့ပြောကြားခဲ့ပါတယ်။ပိုဟမ်မင်းကြီးအနေနဲ့ရဟန်းကြမွတ်စလင်ပဋိပက္ခကိုထည့်သွင်းပြောကြားခဲ့ခြင်းမရှိတဲ့အတွက်ကျင့်ဝတ်တိက္ခာတရားရုပ်ရော်သွားပြီးဆိုတဲ့ဝေဖန်ပြောဆိုမှုတွေထွက်ပေါ်နေရတဲ့ပတ်သက်လို့အဲ့ဒီလိုကျင့်ဝတ်တိက္ခာတရားရော့ကျသွားစရာမရှိဘူးလို့ရန်ကုန်မြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဗာတီကန်နန်တော်ပြောခွင့်ရကပြောကြားခဲ့ပါတယ်။ပိုဟမ်မင်းကြီးဟာဒီကနေ့နေ့လယ်တနာရီ9မိနစ်မှာမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ကိုထွက်ခွာမှဖြစ်ပြီးအဲ့ဒီမှာအစိုးရတာဝန်ရှိသူတွေဘာသာရေးကောင်းဆောင်တွေနဲ့တွေ့ဆုံပြီးဝတ်ပြုဆုတောင်းပွဲကျင်းပတာအပြင်ရိုဟင်ဂျာဒုက္ခသည်တွေနဲ့လည်းတွေ့ဆုံမယ်လို့သိရပါတယ်။
မြန်မာနိုင်ငံရဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ဟာဒီကနေ့တရုတ်နိုင်ငံကိုသွားမှာဖြစ်ပါတယ်။ခီးစဉ်အတွင်းရခိုင်အရေးကိစ္စအပါဝင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြတဲ့ရခိုင်ပြည်မြောက်ပိုင်းကဒေသခံမွတ်စလင်ဒုက္ခသည်တွေအရင်နဲ့ပတ်သက်ပြီးလဲဆွေးနွေးနိုင်တယ်လို့တရုတ်ရဲ့ကျွမ်းကျင်သူတူကသုံးသပ်ပါတယ်။တရုတ်အစိုးရရဲ့ဖိတ်ကြားချက်အရဘီဂျင်းမြို့တော်မှာကျင်းပမဲ့တရုတ်ကွန်မြူနစ်ပါတီနဲ့ပြပနိုင်ငံရေးပါတီရဲ့အစည်းအဝေးခေါင်းဆောင်တွေကြားဆွေးနွေးပွဲကိုတက်ရောက်ဖို့ဒေါင်ဆန်းစုကြည်အနေနဲ့တရုတ်နိုင်ငံကိုဆွဲထုတ်တာလည်းဖြစ်ပါတယ်။သူရဲ့ဒီတရုတ်ခီးစဉ်ဟာအလုပ်သဘောချစ်ကြည်ရေးခီးသွားတာဖြစ်တယ်လို့နှစ်နိုင်ငံချစ်ကြည်ရေးမြင့်တင်ရေးအတွက်လည်းဖြစ်နိုင်တယ်လို့လည်းနိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်။တရုတ်နိုင်ငံသားရဲ့ဝန်ကြီးဝန်ဂျီပြီးခဲ့တဲ့သတင်းပတ်ထဲနေပြည်တော်မှာကျင်းပတဲ့73ကြိမ်မြောက်အရှောက်ဥရောပနိုင်ငံသားရဲ့ဝန်ကြီးများ SMCW ကိုတက်ရောက်ခဲ့ခြင်းတုန်းကရခိုင်ပြည်ထနာကိုကန္ဓာသုံးခုခွဲပြီးဖြည့်ရှင်းဖို့အကြံပြုသွားခဲ့ပါတယ်။တရုတ်နိုင်ငံဘီဂျင်းမြို့တော်မှာကျင်းပမဲ့တရုတ်ကွန်မြူနစ်ပါတီနဲ့ပြပနိုင်ငံရေးပါတီရဲ့အစင်းမြင့်ကောင်းဆောင်များညီလာခံကိုဒီဇင်ဘာ1ရက်ကနေ3ရက်နေ့အထိကျင်းပမှာဖြစ်ပြီးဖွင့်ပွဲနေ့မှာတော့တရုတ်သမ္မတရှီကျင်းဖင်ကိုယ်တိုင်တရုတ်မင်းကွန်းပြောကြားမှာဖြစ်ပါတယ
်။အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဘက်မှာမြန်မာနိုင်ငံဘက်ကတိုင်းရင်းသားမျိုးနွယ်စုဝင်1300ကျော်ထွက်ပြေးဝင်ရောက်လာကြတဲ့အတွက်ပြဿနာဖြစ်နေရတယ်လို့မီဇိုရမ်ပြည်နယ်အစိုးရကအိန္ဒိယဗဟိုအစိုးရထံသတိပေးတင်ပြလိုက်ပါတယ်အဓိကအားဖြင့်ချင်းလူမျိုးနွယ်တွေဖြစ်ကြတဲ့ဒီလိုဝင်ရောက်လာသူတွေကိုပြည်နယ်မြို့တော်အိုက်ဇောကကီလိုမီတာ150လောက်ဝေးတဲ့လောင်တလိုင်းခရိုင်မှာတောက်ကြနေကစပြီးနေစရာနဲ့စာနာမှုအထောက်ပံ့တွေပံ့ပိုးထားတယ်လို့ဆိုပါတယ်ကြီးထွားလာနေတဲ့ဒီပြဿနာနဲ့ပတ်သက်လို့မီဇိုရမ်ပြည်နယ်ဝန်ကြီးချုပ်လောက်ထန်ဟောလာကဗဟိုအစိုးရဝန်ကြီးချုပ်ပြည်ထရေးဝန်ကြီးနဲ့နိုင်ငံခြားရေးဝန်ကြီးတို့ထံတင်ပြထားတယ်လို့ဆိုပါတယ်မြန်မာနိုင်ငံအတွင်းမှာအစိုးရစစ်တပ်နဲ့အေအေလို့ခေါ်တဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့တို့အကြအရှိတိုက်ပွဲတွေအရှိန်မြင့်လာနေအရှိန်မြင့်လာနေတဲ့တိုက်ခတ်မှုတွေကိုရှောင်လွဲပြီးဒီလူတွေထွက်ပြေးလာကြတာဖြစ်တယ်လို့အိန္ဒိယအခြေစိုက် NDI သတင်းမှာဖော်ပြထားပါတယ်ပြည်ပကကြောင့်ရခိုင်ကျေးရွာသူကျေးရွာသား3000ခန့်နဲ့တခြားတိုင်းသားတချို့လည်းအိုးအိမ်ဆွန့်ခွာထွက်ပြေးခဲ့ကြပေမဲ့သူအများစုဟာနေရာကိုပြန်လာနေကြပြီဖြစ်ပါတယ
်အင်ဒိုနီးရှားနိုင်ငံရဲ့အပန်းဖြေရာဘာလီကျွန်းတောင်ပေါ်မှာကောင်းငင်ပေါ်မှာမိဂိုငွေတွေရောက်နှစ်ရက်တာအုံဆိုင်နေခဲ့ပြီးဗုဒ္ဓနေမတော်နိုင်ငံတကာလေကြောင်းပြန်တက်မှုကိုပြန်လည်ဖွင့်လိုက်ပြီးဖြစ်ပါတယ်မီတာ8000နီးပါးမြင့်မအောင်မြင့်တက်လာခဲ့တဲ့ပြားမှုန်တိမ်ငိုက်တွေကြောင့် အဂွန်တောင်အနီးပတ်ဝန်းကျင်တဝိုက်လေစိတ်ကိုတင်းလာနေကစပြီးပိတ်ထားခဲ့ရတဲ့အတွက်အဝင်ထွက်ခရီးစဉ်ပေါင်း400ကျော်ဖြတ်သိမ်းခဲ့ရပြီးခရီးသည်တောင်းနှင်းချီတောင်းတင်နေကြတာလည်းဖြစ်ပါတယ်။ဘုရုနဲ့မတော်ပြောင်းမှုတွေလွင့်ပြယ်သွားတဲ့အတွက်အခြေအနေပုံမှန်ဖြစ်လာတယ်လို့လေကြောင်းအနာပိုင်တွေကဆိုပါတယ်။ဒီဖြစ်ရကြောင်းအဂွန်တောင်နဲ့10 kilometer ပတ်ဝန်းကျင်ကလူပေါင်းတသိန်းကျော်ကိုဖယ်ရှားခဲ့ရပြီးအချိန်မရွေးမိတောင်ပောက်ကွဲနိုင်တဲ့စိုးရိမ်မှုတွေလည်းဖြစ်ပေါ်ခဲ့တာပါခင်ဗျာ
။ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ဦးကျော်စံသားတို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်။အခုတော့သတင်းလွာတွေကိုတင်ဆက်ဖို့အချိန်ရောက်ပါပြီခင်ဗျာအရင်ဆုံးကြားမှာကတော့မြောက်ကိုရီးယားသတင်းဖြစ်ပါတယ်မြောက်ကိုရီးယားကတိုက်ချင်းပြစ်ဒုံးလက်နက်ကိုအင်္ဂါနေ့မှာစမ်းသပ်ပစ်လွှတ်ခဲ့တဲ့အတိုင်းပတ်သက်လို့အမေရိကန်ပြည်ထောင်စုကတန်ခတ်ပိတ်ဆို့မှုတွေတိုးပြီးတော့ချမယ်ဆိုပြီးသမ္မတဒေါ်နယ်ထရန့်ကပြောကြားလိုက်ပါတယ်ဒီချိန်ထဲမှာပဲကုလသမဂ္ဂလူညိုရေးကောင်စီကဘရူးနေမှာအရေးပေါ်အစည်းအဝေးခေါ်ယူခဲ့တယ်လို့အတွင်းမှုချုပ်အန်တိုနီယိုကူတာရက်စ်ကလည်းမြောက်ကိုရီးယားကိုပြင်းပြင်းထန်ထန်ရှုံချလိုက်ပါတယ်အကြောင်းစုံကိုဒေါ်လာလက်တန်းကတင်ပြပေးပါလိမ့်မယ်ခင်ဗျာ
စက်တင်ဘာလနောက်ပိုင်းပထမအဦးဆုံးကြိမ်ဖြစ်အင်္ဂါနေ့ကမြောက်ကိုရီးယားကနေ ICBM ဟွာဆောင်15အမျိုးအစားတိုက်ချင်းပြေဒုံးလက်နှစ်ကိုပြစ်လွတ်လိုက်တဲ့အတွက်သမ္မတထရမ့်ကမြောက်ကိုရီးယားပေါ်နောက်ထပ်အဓိကပိတ်ဆို့မှုတွေချမှတ်မယ်လို့ Twitter ကတဆင့်ပုတ်ထုနေ့ကပြောလိုက်ပါတယ်။ဒါအပြင်မြောက်ကိုရီးယားရဲ့ရန်စရာရောက်တဲ့လူရတွေနဲ့ပတ်သက်လို့တရုတ်သမ္မတရှင်ဂျင်းပင်နဲ့သူစကားပြောခဲ့ပြီးဂျပန်နဲ့တောင်ကိုရီးယားခေါင်းဆောင်တွေနဲ့လည်းဆက်သွယ်စကားပြောခဲ့တယ်လို့သမ္မတထရမ့်ကTwitter မှာဖော်ပြထားပါလေ။ချိန်ထဲမှာပဲတရုတ်ကမြောက်ကိုရီးယားရဲ့အဓိကကုန်သွယ်ဘက်နိုင်ငံဖြစ်ပြီးစီးပွားရေးတန်းခတ်မှုတွေထိရောက်နိုင်ရေးမှာအဓိကကျတဲ့နိုင်ငံဖြစ်တယ်လို့လည်းသမ္မတထရမ့်က Twitter မှာရေးသားခဲ့ပါလေ။တန်းခတ်ပိတ်ဆို့မှုတွေချမှတ်ရမှာဘယ်ပုံစံမျိုးနဲ့ချမှတ်မယ်ဆိုတာကိုတော့သမ္မတထရမ့်ကအသေးစိတ်မဖော်ပြခဲ့ပေမဲ့လို့အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကပုတ်ထုနေ့သတင်းစာရှင်းလင်းပွဲမှာမြောက်ကိုရီးယားပေါ်အမေရိကန်ကချမှတ်နိုင်တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေနဲ့ပတ်သက်လို့အခုလိုသတင်းတောက်တွေရဲ့အမိကိုဖြေသွားပါတယ
်။
နောက်ထပ်ချမှတ်မဲ့ဒဏ်ခတ်ပိတ်ဆို့မှုတွေအများကြီးရှိပါတယ်။အဲ့ထဲမှာတချို့ကတော့ငွေကြေးဆိုင်ရာလုပ်ငန်းတွေပေါ်မှာနောက်ထပ်တိုးပြီးတော့ချမှတ်ဖို့ဖြစ်ပါတယ်
။မြောက်ကိုရီးယားအစိုးရပိုင်း KCNA သတင်းဌာနကတော့ပုတ်ထုနေ့ကထုတ်ပြန်တဲ့ကြေညာချက်မှာအထူးကြီးမားတဲ့ဒုံးကျည်ထိပ်ဖူးတက်ပြီး ICBM ဟွာဆောင်15အမျိုးအစားတိုက်ချင်းပြေဒုံးလက်နဲ့ဟာအမေရိကန်ပြည်ထောင်စုကုန်တွင်ပိုင်းထိရောက်နိုင်တယ်လို့ဖော်ပြထားပါတယ်။ဂျပန်ပင်လယ်တွင်းကိုကြက်ရောက်ခဲ့တဲ့ဒီဒုံးလက်နှင့်စမ်းသပ်ပြစ်လုမှုနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှဂျပန်ကအရေးပေါ်စီဝေးဝဲတရခေါ်ယူဖို့တောင်းဆိုခဲ့ပါတယ်။လုံခြုံရေးကောင်စီရဲ့စီဝေးပွဲမှာကုလသမဂ္ဂနိုင်ငံရေးဆိုင်ရာအကြီးအကဲ Jeffrey Feldman ကထွေထွေအတွင်းမှုချုပ်အနေနဲ့မြောက်ကိုရီးယားရဲ့လုပ်ရက်ကိုပြစ်တင်ရှုံချကြောင်းအခုလိုပြောကြားခဲ့ပါတယ်
။ Secretary General strongly condemns this latest launch.
အတွင်းမှုချုပ်အနေနဲ့မြောက်ကိုရီးယားကအခုလိုနောက်ဆုံးဒုံးကျည်ပြစ်လွတ်လိုက်တဲ့အပေါ်ပြင်းပြင်းထန်ထန်ရှုံချလိုက်ပါတယ်။ဒါဟာကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုအထင်အရှားချိုးဖောက်လိုက်တာပဲဖြစ်ပါတယ်။ကုလသမဂ္ဂနဲ့နိုင်ငံတကာလူ့အဖွဲ့အစည်းကိုလည်းလုံးဝဂရုမစိုက်ကြောင်းပြသလိုက်ရရောက်ပါတယ်။ဒါကြောင့်မြောက်ကိုရီးယားအစိုးရအနေနဲ့အခုလိုမတိမငြိမ်ဖြစ်စေမဲ့အခြေလမ်းတွေကိုမယူဖို့တိုက်တွန်းပါတယ်။တင်မာမှုအားလုံးရှော့ချရေးအတွက်လည်းအတွင်းရေးမှုချုပ်အနေနဲ့အုပ်စုအားလုံးနဲ့ပူးပေါင်းဆောင်ရွက်ဖို့အစဉ်သင့်ရှိပါတယ်
။လုံခြုံရေးကောင်စီစီဝေးဘက်မှာကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးနီကီဟေးလီကတော့တရုတ်နိုင်ငံအနေနဲ့မြောက်ကိုရီးယားပေါ်ဒဏ်ခတ်ရေးယူမှုတွေထိရောက်နိုင်ရေးမှာတရုတ်နိုင်ငံရဲ့အခန့်ကဏ္ဍဟာအရေးကြီးတယ်လို့အခုလိုထောက်ပြသွားပါတယ်
။ President Trump called Chinese President Xi this morning.And told him that we have come to the point that China must cut off the oil from North Korea. That would be a pivotal step in the
world. သမ္မတထရမ့်ကသမ္မတရှီကိုဒီကနေ့တယ်လီဖုန်းဆက်ခဲ့ပါတယ်။တရုတ်နိုင်ငံအနေနဲ့မြောက်ကိုရီးယားကိုပေးပို့နေတဲ့ရေနံကိုဖြတ်တောက်ရပါလိမ့်မယ်။နိုင်ငံတကာလူစုစည်းဝေးဒီနိုင်ငံကိုဟန်တားရမှာဒါဟာအဓိကခြေလှမ်းပဲဖြစ်ပါတယ်။ကျမပြောခဲ့တဲ့အတိုင်းနိုင်ငံအတော်များများဟာမြောက်ကိုရီးယားနဲ့ဆက်ဆံရေးဖြတ်တောက်ခဲ့လို့စီးပွားရေးနဲ့နိုင်ငံရေးရဆလုံးအနေနဲ့ခံခဲ့ကြတာတွေရှိပါတယ်။အလုံးရဲ့ညင်ကြံရေးလုံခြုံရေးကိုရှေ့ရှုပြီးလှုပ်ဆောင်ကြတာပါ။ဒီအတိုင်းပါပဲသမရရှိအနေနဲ့ဒီလိုယက်တီဖို့ကျမတို့မေတ္တာရက်ခံပါလေ။အမှန်ဘက်ကယက်တီဖို့လဲသမရရှိမှာအခွင့်အရေးရှိပါလေ။ဆိုပြီးတော့တာမကြီးဟေလီကမေကွန်းထုတ်ခဲ့ပါလေ။ဒါအပြင်မြောက်ကိုရီးယားရဲ့ရန်စတဲ့လုံရက်ကိုလဲ အမေရိကန်ကစွန့်ကုန်တုံ့ပြန်သွားမယ်လို့အခုလိုတမန်ကြီးကပြောခဲ့ပါတယ
် The dictator of North Korea made a choice yesterday that brings the world
မြောက်ကိုရီးယားအာဏာရှင်ဟာအမေရိကကဘာကြီးကိုစစ်နဲ့ပိုနီးစပ်စေမဲ့နိလန့်ကိုရွေးလိုက်ပါတယ်အမေရိကန်နေနဲ့မြောက်ကိုရီးယားနဲ့စစ်မဖြစ်လို့ပါဘူးဒီနေ့အထိလဲမလို့လားပါဘူးစစ်ဖြစ်မယ်ဆိုရင်လဲမနေ့ကမြင်တွေ့ခဲ့ရတဲ့ရန်စတဲ့လောက်ရတွေ့ကြောင်ပဲဖြစ်ရပါလိမ့်မယ်ဖြစ်မယ်ဆိုရင်တန်တရားရှိစရာမလိုတာကတော့မြောက်ကိုရီးယားအစိုးရဟာလုံးဝခြေမုံခံရမှာဖြစ်တယ်လို့သမ္မတကြီးဟေလီကပြောသွားတာဖြစ်ပါတယ်သမ္မတထရမ့်အစိုးရကပြုံရန်အစိုးရပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေပိုတင်းကျလိုက်ပြီးချမ်းဖက်မှုကိုထောက်ခံအားပေးတဲ့နိုင်ငံစီးနှဲမှာမြောက်ကိုရီးယားကိုပြန်ထည့်လိုက်ပြီးတပတ်ကြာမှာအခုလိုမြောက်ကိုရီးယားအနေနဲ့တိုက်ချင်းပြေဒုံးလက်နဲ့ကိုပြစ်လွတ်လိုက်တာလည်းဖြစ်ပါလေရှင
်ဒေါ်လာလာတန်ပြောပြသွားတာဖြစ်ပါတယ်အခုဆက်ပြီးတော့မြန်မာနဲ့ဆိုင်တဲ့သတင်းတွေကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံကို၄ရက်ကြာဒီသစာရီကြွချီလာတဲ့ပုပ်ဟမ်မင်းကြီးဖရန်စစ်အနေနဲ့ရိုဟင်ဂျာမွတ်စလင်ပြည်ပခောက်ကိုထည့်သွင်းပြောကြားခြင်းမရှိတဲ့အတွက်ကျင့်ဝတ်တိုက်ခါတရားရုတ်ရော့သွားစရာမရှိဘူးလို့ဗိုလ်ထူးနေကရန်ကုန်မြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဗာတီကန်နန်းတော်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောကြားလိုက်ပါတယ်ပူဟမင်းကြီးအနေနဲ့ရိုဟင်ဂျာဆိုတဲ့ဝေါ်ဟာရကိုခေါ်ယူဆိုသုံးဆွဲခြင်းမရှိတဲ့ပေါ်ဝေဘန်တန်တွေထွက်နေတာနဲ့ပတ်သက်လို့သူကတုံ့ပြန်ပြောဆိုလိုက်တာပါအဖြစ်ဆုံးကိုကိုစော်ဝင်းလိုင်တင်ပြပေးပါလိမ့်မယ်ခင်ဗျာ
လူကုန်တိတ်ခါနဲ့လူအခွင့်အရေးတိုင်းသားလူမျိုးစုတိုင်းရဲ့ဓလေ့ထုံးစံနေအပေါ်လေးစားမှုကိုအခြေခံတဲ့ငြိမ်းချမ်းရေးဟာမြန်မာနိုင်ငံရဲ့အနာဂတ်ဖြစ်တယ်ကာလရှည်ကြာဖြစ်နေတဲ့ပြည်တွင်းပြည်ပခါတွေနဲ့ရန်လိုမုန်းတိမှုတွေကြောင့်ကြီးမားတဲ့ဝေဒနာတွေကိုခံစားခဲ့ကြရတယ်လက်ရှိမှာငင်းကြဲရရှိအောင်ကြိုးပမ်းနေတဲ့မြန်မာနိုင်ငံမှာပဋိပက္ခတွေကြောင့်ဖြစ်လာတဲ့ဒဏ်ရာတွေကိုကြေအေးခြင်းနဲ့ကုသဖို့ဟာအရေးကြီးဆုံးနိုင်ငံရေးနဲ့ဘာသာရေးလုပ်ငန်းစဉ်ဖြစ်တဲ့စတဲ့ငင်းကြဲရေးနဲ့ဆိုင်တဲ့ကိစ္စရပ်တွေကိုပိုဟမင်းကြီးဖရန်စစ်ကနေပြည်တော်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့နိုဝင်ဘာလ28ရက်နေ့မှာတွေ့ဆုံပြီးပြောကြားတဲ့မင်ကွန်းနဲ့မှာရောမနေ့ကရန်ကုန်ကြိုက်ဆန်ကွင်းမှာကျင်းပတဲ့လူမှုဝတ်ပြုဆုတောင်းပွဲအတွင်းမှာရောထည့်သွင်းပြောကြားခဲ့ပေမဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့ရိုဟင်ဂျာပဋိပက္ခအကြောင်းနဲ့ရိုဟင်ဂျာဆိုတဲ့ဝဟာရကိုထည့်သွင်းပြောဆိုခဲ့ခြင်းမရှိတာကြောင့်ကျင့်ဝတ်တိုက်ခါရုတ်ရော့သွားပြီဆိုတဲ့ဝေဖန်မှုတွေထွက်ပေါ်နေတာပါ။အဲဒီလိုဝေဖန်မှုတွေထွက်ပေါ်နေတာနဲ့ပတ်သက်လို့ဗာတီကန်နန်းတော်ပြောခွင့်ရဂရက်ဘတ်ကရန်ကုန်မြို့မှာနိုဝင်ဘာလ29ရက်နေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအခုလိုတုံ့ပြန်ပြောဆိုလိုက်ပါတယ
်။ I find it really hard to think that the moral authority of the Pope is somehow diminished.
ရိုဟင်ဂျာရေးကိုထက်သွင်းပြောဆိုခဲ့ခြင်းမရှိခဲ့တဲ့အတွက်ပိုဟမ်မင်းကြီးအနေနဲ့ကျင့်ဝတ်တိက္ခာတရားရုတ်ရော့သွားတယ်လို့ကျွန်တော်မထင်ပါဘူး။လူတွေကမဖြစ်နိုင်တဲ့ကိစ္စကိုဖြေရှင်းပေးနိုင်မှုမမျှော်လင့်ကြပါဘူး။ပိုဟမ်မင်းကြီးရဲ့ကျင့်ဝတ်တိက္ခာဟာအခုတိုင်းဆက်ပြီးတော့တရှိနေမှာပါ။သူ့အနေနဲ့လှုပ်ရှားရှိတာတွေကိုဆက်ပြီးတော့လှုပ်သွားမှာပါ။ခင်ဗျားတို့အနေနဲ့သူပြောခဲ့တာတွေမပြောခဲ့တာတွေပေါ်မှာဝေဖန်လို့ရပါတယ်။ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ပိုဟမ်မင်းကြီးအနေနဲ့ကျင့်ဝတ်တိက္ခာတရားရုတ်ရော့သွားမှာမဟုတ်ပါဘူး။
မြန်မာနိုင်ငံကိုရောက်နေတဲ့လေးရကြာခီးစဉ်အတွင်းပုံရဟမင်းကြီးအနေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့ရိုဟင်ဂျာပြည်ပခါကိုဘလောက်အထိလူသိရှင်ကြားပြောကြားမလဲဆိုတဲ့အပေါ်နိုင်ငံတကာအတန်းဝိုင်းကအလေးပေးစောင့်ကြည့်နေကြတာပါ။အောက်တိုဘာ25ရက်နေ့ကမောင်တော်ဒေသမှာရှိတဲ့လူညုံရေးစခန်း30ကျော်ကိုအကြမ်းဖက်သမားတွေဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်ပိုင်းမြန်မာလူညုံရေးတပ်ဖွဲ့တွေကနေမင်းရှင်းလင်းရေးလှုပ်ဆောင်ခဲ့ပြီးတဲ့နောက်အင်းနီဂျီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုသူတို့အခေါ်ရိုဟင်ဂျာဒုက္ခသည်6သိန်းကျော်ထွက်ပြေးသွားခဲ့ကြတဲ့အကြောင်းကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်။စီးရီးယားပြည်တွင်းစစ်ကြောင့်ဂရိနိုင်ငံလက်စ်ဘို့စ်ကျွန်းကိုထွက်ပြေးသွားကြတဲ့ဒုက္ခသည်တွေကိုပြီးခဲ့တဲ့ဧပြီလလယ်တုန်းကပိုဟိုင်းမင်းကြီးတွားရောက်တွေ့ဆုံခဲ့ပေမဲ့မြန်မာနိုင်ငံခီးစဉ်အတွင်းပဋိပက္ခတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုဘာကြောင့်မတွားခဲ့သလဲလို့သတင်းတောက်တွေကမေးတဲ့အခါမှာတော့ဗာတီကန်နန်းတော်ပြောခွင့်ရဂရက်ဘတ်ကအခုလိုပြန်လည်ဖြေကြားခဲ့ပါတယ်
This was not like the trip to Lesbos, okay? Trip to Lesbos was a refugee trip, right? This was a trip to Myanmar which we had madediplomatic relations with and as the trip was being organized actually the refugee crisis was aggravated correct
ဒီခီးစဉ်ဟာ Lesbos ကိုသွားတဲ့ခီးစဉ်နဲ့မတူပါဘူး Lesbos ကိုသွားတာကဒုက္ခသည်တွေကိုသွားတွေ့တဲ့ခီးစဉ်ဖြစ်ပါတယ်ဒီခီးစဉ်ကတော့ကျွန်တော်တို့ရဲ့တန်တမာဆက်သွယ်မှုရှိတဲ့မြန်မာနိုင်ငံကိုလာရောက်လဲပတ်တဲ့ခီးစဉ်ဖြစ်ပါတယ်ပြီးတော့ဒီခီးစဉ်အတွက်ပြင်ဆင်နေစေကာလမှာပဲဒုက္ခသည်အရေးကပို့ပြီးတော့ကြီးထွက်လာခဲ့တာပါဒါဟာဒုက္ခသည်ခီးစဉ်ဆိုပြီးတော့စီစဉ်ပြီးတော့ထွက်လာခဲ့တာမဟုတ်ဘူးလို့ကျွန်တော်ဆိုလိုချင်တာပါဒုက္ခသည်တွေအရေးဟာပိုဟမ်မင်းကြီးတိကထားဆောင်ရနေတဲ့အကြောင်းအရာတစ်ခုဖြစ်ပါတယ်ပိုဟမ်မင်းကြီးကဒုက္ခသည်တွေအကြောင်းရွှေ့ပြောင်းနေတဲ့သူတွေအကြောင်းကိုနေ့စဉ်နဲ့မြပြောဆိုနေတာပါဒါပေမဲ့ဒီခီးစဉ်ကတော့ဒုက္ခသည်တွေကိုသွားတွေ့ဖို့ရည်ရွယ်ပြီးတော့ပြင်ဆင်လာတဲ့ခီးစဉ်မဟုတ်ပါဘူး
ပိုယဟမင်းကြီးရန်ကုန်မြို့ကိုဆက်ရောက်တဲ့နိုဝင်ဘာ28ရက်နေ့မှာပဲတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကချိုတင်စီစဉ်ထားခြင်းမရှိဘဲခီးရောက်မဆိုင်ပိုယဟမင်းကြီးကိုရုတ်တရက်တွားရောက်တွေ့ဆုံခဲ့တဲ့အပေါ်သူတို့အနေနဲ့အံ့အားတင်ခဲ့ရကြောင်းအဲ့လိုတွေ့ဆုံဝင်ရဖို့အတွက်တမတော်ဘက်ကတောင်းဆိုလာခြင်းဖြစ်ကြောင်းခီးစဉ်ဖြစ်မြောက်ရေးစီစဉ်သူမြန်မာနိုင်ငံကက်သလစ်ဘာသာဝင်အသင်းကတာဝန်ရှိသူတဦးကမနေ့ဗုဒ္ဓဟူးနေ့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်ပြောကြားခဲ့ပါတယ်ထောက်ခံအရာကတော့ပိုယဟမင်းကြီးအနေနဲ့တခြားအထင်ကရပုဂ္ဂိုလ်တွေနဲ့မတွေ့ဆုံခင်ရောက်နေတဲ့တိုင်းပြည်ကနိုင်ငံတော်အကြီးအကဲကိုအရင်ဆုံးတွေ့ဆုံလို့ရှိတယ်လို့ဆိုပါတယ်တချို့အနေနဲ့နိုင်ငံရေးရည်မှန်းချက်ရှိတယ်လို့အမြင်ရှိသူတွေအကြားအဲ့ဒီလိုရုတ်တရက်သွားတွေ့လိုက်တဲ့အပေါ်မေးခွန်းထုတ်เสียဖြစ်ခဲ့ပါတယ်မနေ့ဗုဒ္ဓနေ့မှာပဲပိုယဟမင်းကြီးဟာရန်ကုန်ကြက်ဆန်ခွဲမှာအများပြည်သူအတွက်ဝတ်ပြုစုတောင်းပွဲကျင်းပခဲ့တာမှာအကြမ်းဖက်မှုတွေကြောင့်စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာတွေခံစားနေရသူအများအပြားရှိတဲ့မြန်မာနိုင်ငံမှာခွင့်လွတ်တည်ခံခြင်းနဲ့သာဒဏ်ရာတွေပျောက်ကွင်းအောင်လုပ်နိုင်လိမ့်မယ်လို့ပြောကြားခဲ့ပါတယ်။ပိုဟမင်းကြီးရဲ့မစ္စတာတရားကိုကြားနာနိုင်ကြဖို့အတွက်မြန်မာနိုင်ငံဒေသအစုံကကက်သလစ်ဘာသာဝင်တွေအပါအဝင်ဝတ်ပြုပွဲကိုလာကြတဲ့ပြည်တွင်းပြည်ပကဘာသာစုံပေးသက်ပေါင်းတသိန်းခွဲလောက်တက်ရောက်ခဲ့တယ်လို့ခန့်မှန်းကြပါတယ်။ခက်ခက်ခဲခဲလာကြသူတွေရှိတယ်ဆိုတာကိုသူ့အနေနဲ့သိရှိကြောင်းလဲပိုဟမင်းကြီးကဝတ်ပြုစုတောင်းပွဲအစမှာပြောကြားခဲ့ပါတယ်။အဲဒီနောက်မှာတော့ပိုဟမင်းကြီးဟာနိုင်ငံတော်တန်ခါမဟာနာယကဆရာတော်ကြီးတွေနဲ့တွေ့ဆုံခဲ့ပြီးဘာသာရေးကိုအခြေခံတဲ့အကြမ်းဖက်မှုတွေကိုဟန်တာပြီးဘာသာရေးမှာမေတ္တာတရားနဲ့ငြိမ်းချမ်းရေးကိုအခြေခံသွားကြဖို့နှစ်ဖက်ဘာသာရေးခေါင်းဆောင်တွေကမိန့်ကြားခဲ့ကြပါတယ်။ဒီကနေ့နိုဝင်ဘာလ30ရက်နေ့မနေ့10:15မိနစ်မှာတော့ပိုယဟမင်းကြီးဟာရန်ကုန်မြို့စိတ်မယ်ရီကက်သီဒရယ်မှာလူငယ်တွေနဲ့ဝတ်ပြုဆုတောင်းပွဲကျင်းပပြီးနေ့လယ် 10:05 မိနစ်မှာမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ကိုထွက်ခွာมาဖြစ်ပါတယ်ခင်ဗျာ
။ကိုစောဝင်းလှိုင်ပါခင်ဗျာ။ပိုယဟမင်းကြီးရဲ့မြန်မာနိုင်ငံခီးစဉ်အတွင်းနိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့သလိုဘာသာပေါင်းဆောင်ကဘာသာရေးခေါင်းဆောင်တွေလူတွေတောင်းနဲ့ချီပြီးတော့တက်တဲ့ဆူတောင်းပွဲတွေကိုလည်းရန်ကုန်မြို့မှာကျင်းပခဲ့တာပါပိုယဟမင်းကြီးရဲ့ခီးစဉ်ကြောင့်မြန်မာပြည်သူလူထုကြားမတူကွဲပြားတဲ့လက်ခံနိုင်တဲ့ပုံရိပ်ကိုထင်ဟပ်လာစေတယ်လို့ဘာသာရေးခေါင်းဆောင်တွေကသုံးသပ်ကြပါတယ်မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
ကက်သလစ်သာသနာပိုင်ပိုယဟမင်းကြီး Francis ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းနိုင်ငံတော်တန်ခါမဟာနာယကအဖွဲ့ဥက္ကဋ္ဌဗမော့ဆရာတော်ကအမုန်းစကားဖြန့်ဝေမှုတွေဟာဘာသာရေးကိုခုရုံးလောက်တာဖြစ်လို့အားလုံးကကန့်ကွက်ရှုတ်ချရမယ်လို့မိန့်ချခဲ့ပါတယ်
။၎င်းဖြင့်ဘာသာရေးကိုခုရုံးလောက်၍အမုန်းစကားပြောဆိုခြင်းမမှန်မကန်ဝါဒဖြန့်ခြင်းရင်းတို့ကြောင့်ခိုက်ရန်ဖြစ်ပွားခြင်းဆူမှုတောင်းကြံခြင်းစစ်မဲ့တိုက်ခိုက်ခြင်းမှန်သမျှနှင့်ရင်းတို့ဖြစ်ပေါ်လာအောင်ထောက်ပံ့ကူညီရသူများကိုပြန်ထန်စွာပြစ်တင်ရှုံချကြပါမည
်ပိုယဟမင်းကြီး Francis နဲ့နိုင်ငံတော်တန်ခါမဟာနာယကအဖွဲ့တို့ရန်ကုန်မြို့ကဘာအီးကုန်းမြစ်မှာတွေ့ဆုံခဲ့ကြတာပါပိုယဟမင်းကြီးကတော့ဗုဒ္ဓရဲ့တရားတော်အစိုးအမအောက်ကမြန်မာပြည်သူတွေအားလုံးကိုလေးစားတဲ့အကြောင်းမိန့်ကြားခဲ့ပါတယ
် Esprimo la mia stima per tutti coloro che in Myanmar vivono secondo le tradizioni religiose del Buddhismo attraverso gli insegnamenti del Buddha e la celante testimonianza
ပိုယဟမင်းကြီးရဲ့မေတ္တာဓမ္မခီးစဉ်အဖြစ်မြန်မာနိုင်ငံကိုကြွရောက်တဲ့သုံးရတာအတွင်းနိုင်ငံကောင်းဆောင်တွေဘာသာရေးကောင်းဆောင်တွေနဲ့တရားတွေ့ဆုံဆွေးနွေးသလိုရန်ကုန်မြို့မှာလည်းလူပေါင်း1,000တယောက်တဲ့လူမှုဝတ်ပြုဆုတောင်းပွဲကိုလည်းငြိမ်းချမ်းစွာကျင်းပနိုင်ခဲ့တာပါပိုယဟမင်းကြီးရဲ့မြန်မာခီးစဉ်ကြောင့်မြန်မာနိုင်ငံရဲ့ဘာသာရေးလွတ်လပ်ခွင့်နောက်မြန်မာပြည်သူလူထုရဲ့မတူကွဲပြားတဲ့ဘာသာကိုးကွယ်မှုတွေကိုလက်ခံနိုင်မှုကိုထင်ဟပ်ပေါ်လွင်စေတယ်လို့အစ္စလာမ်ဓမ္မဗိမာန်ရဲ့ဦးဆောင်စောအေးရေးမှုဆရာဦးအေးလွင်ကပြောပါတယ
်။ဟိုမတူကွဲပြားမှုကိုအမှားတစ်ခုအနေနဲ့ဘယ်တော့မှမမီးဆိုင်ရဘူးပြ။အမြဲတမ်းနွေးနွေးထွေးထွေးနဲ့ကြိုးစားခဲ့တယ်ဒီ။သို့တော့တွေးထိုးလှုံ့ဆော်မှုတွေရှိတယ်ဘာသာတရားအကျဲဆက်တဲ့ပုံမှာအဲ့ဒါကိုအမျက်ထုတ်ပြီးတော့ပါဟိုလှုံ့ဆော်နေတဲ့လူတွေရဲ့အစိတ်အတော့ကတော့တော်တော်လေးပြန့်နှံ့နေတာရှိတယ်။
ပိုယဟမင်းကြီးနဲ့တွေ့ဆုံခဲ့တဲ့ဟိန္ဒူဘာသာရေးအသင်းချုပ်ရဲ့အတွင်းရေးမှူးဦးကျော်သူကတော့မြန်မာနိုင်ငံရဲ့ဘာသာရေးလွတ်လပ်ခွင့်ကိုပိုပြီးတော့မှပေါ်လွင်စေတယ်လို့ပြောပါတယ်
။ဘုရားဘာသာကြီးစိုးတယ်ဆိုတဲ့ဟာဟိုရောလက်မခံဘူးကျွန်တော်တို့လွတ်လပ်စွာဘာသာတိုင်းကကိုးကွယ်ခွင့်ရှိတယ်လေ။အဲ့ဒါတော့ဘယ်နိုင်ငံမှာတော့သိမှရှိဘူးကျွန်တော်တို့မြန်မာနိုင်ငံမှာဘာသာပေါင်းစုံကျွန်တော်လွတ်လပ်လပ်နေလို့ထင်လို့ရတယ်
ခိုင်ပြည်နယ်ရဲ့အချက်ဖတ်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုရိုဟင်ဂျာမွတ်စလင်6သိန်းကျော်ထွက်ပြေးရတဲ့ကိစ္စနဲ့ပတ်သက်ပြီးဗုဒ္ဓဘာသာအများစုဖြစ်တဲ့မြန်မာနိုင်ငံတွင်မွတ်စလင်တွေအပေါ်ခွဲခြားဆက်ဆံမှုဖိနှိပ်မှုအဖြစ်ကမ္ဘာမျက်နှာစာမှာရှုမြင်ခံရမှုကနေရောပါသက်သာသွားစေမယ်လို့အစ္စလာမ်ဓမ္မဗိမာန်ရဲ့ဦးဆောင်စောအေးရေးမှူးဆရာဦးအေးလွင်ကပြောပါတယ်
တကယ်ကဘာဟာမှာတော့ဒီပုံရိပ်ကပေါ့ဒီ image လေးကတော့တော်တော်လေးတော့ဟိုကောင်းသောအပြုသဘောဆောင်တဲ့ image တစ်ခုဖြစ်ပါလေလက်တွေ့မှာလည်းပဲဒီလိုပြည်ပြချင်းချင်းပတ်တည်နဲ့အထောက်အထားနဲ့လှုပ်ပြလိုက်မယ်ဆိုရင်တော့ကျွန်တော်တို့ဘောမှာအဲ့လိုထင်မှန်နေလို့ယူဆချက်တွေကပါကြသွားမှာပဲ
မြန်မာနိုင်ငံခီးစင်အတွင်းပိုယဟန်မင်းကြီး Francis ကရိုဟင်ဂျာမွတ်စလင်တွေကိုတိုက်ရိုက်ရည်ညွှန်းဟောကြားခဲ့တာမရှိပါဘူး။ဒါပေမဲ့လည်းကိုယ်ခွေယုံကြည်မှုမတူညီတာတွေကြောင့်အယုံကြည်မဲ့ကွဲပြားမှုတွေမဖြစ်စေဘဲညီညွတ်မှုခွင့်လွတ်တီးခံမှုနဲ့နိုင်ငံတည်ဆောက်ရေးအတွက်အရင်းအမြစ်တွေဖြစ်အသုံးပြုကြဖို့တိုက်တွန်းခဲ့ပါတယ်။ဒါအပြင်မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားငြိမ်းချမ်းရေးအတွက်ကြိုးပမ်းနေကြတာတွေမှာလည်းအလုံးပါဝင်ကြဖို့တိုက်တွန်းခဲ့ပါတယ်ရှင်။
မတင်ကြီးထိုင်ပြုတ်ပြတော့တာဖြစ်ပါတယ်။သောရရှင်များခင်ဗျာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဒီကနေ့တရုတ်ပြည်ကိုသွားရောက်မှာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ဒီခီးစဉ်ဟာ NLD အစိုးရရဲ့နိုင်ငံသားရေးမူဝါဒမှာတရုတ်နိုင်ငံရဲ့အရေးပါမှုကိုဦးစားပေးပြသလိုက်တာဖြစ်တယ်လို့အခက်ခက်တွေကသုံးသပ်ကြပါတယ်။ဒီအကြောင်းကိုကိုညံဝဲအောင်အတင်ပြပေးပါလိမ့်မယ်ခင်ဗျာ
။တရုတ်အစိုးရရဲ့ဖိတ်ကြားချက်အရဗီဂျင်းမြို့မှာကျင်းပမဲ့တရုတ်ကွန်မြူနတီပါတီနဲ့ပြည်ပနိုင်ငံရေးပါတီတွေရဲ့အဆင့်မြင့်ခေါင်းဆောင်တွေကြားဆွေးနွေးပွဲကိုတက်ရောက်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တရုတ်နိုင်ငံကိုသွားရောက်မှာဖြစ်ပါတယ်။သူ့ရဲ့ဒီခီးစဉ်ဟာအလိုသဘောချစ်ကြည်ရေးခီးသွားရောက်တာဖြစ်သလိုနှစ်နိုင်ငံချစ်ကြည်ရေးမြင့်တင်မှုအတွက်ဖြစ်တယ်လို့လည်းနိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့အခုတစ်ခါတရုတ်နိုင်ငံခီးစဉ်တွင်ရခိုင်အရေးကိစ္စအပါအဝင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်လို့ဆွေးနွေးနိုင်တယ်လို့ Stimson Center သုတေသနအဖွဲ့ကတရုတ်ရေးရာကျွမ်းကျင်သူယွန်းဆန်ကသုံးသပ်ပါတယ
် that the issue of Sino-Myanmar economic corridor is going to come up and the issues of the Rakhine crisis is going to come up Myanmar has already reached the consensus
သူခီးစဉ်တွင်တရုတ်မြန်မာစီးပွားရေးပူးပေါင်းဆောင်ရွက်မှုဆိုင်ရာကိစ္စရပ်တွေဆွေးနွေးနိုင်တယ်လို့ရခိုင်ပြည်ပကနဲ့ပတ်သက်လို့လည်းဆွေးနွေးမှာပါဒါအပြင်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးသွားတဲ့ဒုက္ခသည်အရေးနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့အပြန်အလှန်ဘယ်လိုသဘောတူညီမှုတွေရထားတယ်ဆိုတဲ့ကိစ္စရပ်ကိုလည်းဒေါအောင်ဆန်းစုကြည်ကဆွေးနွေးလိမ့်မယ်လို့ထင်ပါတယ်။ဒီတစ်ခေါက်ခီးစင်မှာမြစ်ဆုံစီမံကိန်းတို့ကိစ္စမျိုးကိုဆွေးနွေးလိမ့်မယ်လို့တော့ကျွန်မမမြင်ပါဘူး
။တရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ယီဟာပြီးခဲ့တဲ့သတင်းပတ်ထဲနေပြည်တော်မှာကျင်းပတဲ့73ကြိမ်မြောက်အာဆမ်အစည်းအဝေးကိုတက်ရောက်ခဲ့ခြင်းတုန်းကရခိုင်ပြည်ထနာကိုကန္ဓာ3ခုခွဲပြီးဖြည့်ရှင်းဖို့အကြံပြုသွားခဲ့ပါတယ်။ဝန်ကြီးဝမ်ယီရဲ့အကြံပြုချက်တည်းမှာရခိုင်ဒေသတည်ငြိမ်အေးချမ်းဖို့နဲ့နောက်ထပ်ပြစ်ခတ်တိုက်ခိုက်မှုတွေမဖြစ်ပေါ်စေရေးထိန်းသိမ်းဖို့ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံဆွေးနွေးပွဲအတွက်ကောင်းမွန်တဲ့နီလန်းရှာဖို့နဲ့နှစ်နိုင်ငံသဘောတူစာချုပ်အမြန်ဆုံးချုပ်ဆိုပြီးဆင်းရဲနွမ်းပါမှုလျှော့ချရေးဆောင်ရွက်ဖို့တို့ကိုတိုက်တွန်းခဲ့ပါတယ်။ဘေကျင်းမြို့မှာကျင်းပတဲ့တရုတ်ကွန်မြူနတီပါတီနဲ့ပြည်ပနိုင်ငံရေးပါတီအစိုးရခေါင်းဆောင်တွေကြားဆွေးနွေးပွဲရဲ့အရေးပါဖို့နဲ့ပတ်သက်လို့ယူနန်ပြည်နယ်မှာနေတဲ့တရုတ်မြန်မာအရေးလေးလာသူဒေါက်တာလှကျော်စိုးကအခုလိုမြင်ပါတယ
်။ဒီတစ်ခါကတော့ forum ကြီးလို့မှာနိုင်ငံတကာနိုင်ငံပေါင်း120ကအဲပါတီကောင်းဆောင်ပေါင်း200လောက်တောင်ပြန်မှာအဲ့ဒီမှာအခုခေတ်နဲ့ပတ်သက်တဲ့ globalization လို့ဟာမျိုး financial crisis လို့ဟာမျိုးဒါမျိုးတွေကိုဘယ်လိုဖြေရှင်းရမလဲဆိုပြီး why be အဖြေရှားရမယ်သူကကွန်မြူနတီပါတီမှမဟုတ်ဘူးတခြားဘက်ဆုံးပါတီအသီးသီးကလူတွေကိုဖိတ်ပြီးတော့ခေါင်းဆောင်တွေကိုဖိတ်ပြီးတော့အမြင်တွေဖလဲတာအဲ့တော့ဗမာပြည်အတွက်ကဘာအကျိုးရှိလဲဆိုတရုတ်ပြည်ကချထားတဲ့ဖွံ့ဖြိုးတိုးတက်မှုလမ်းကြောင်းကနေကိုရတဲ့ရထိုက်တာကိုရနိုင်တာလေးကိုဆွဲယူနိုင်တာပေါ့ဗျာ
ဒေါ်ဆန်းစုကြည်ရဲ့အခုတစ်ခေါက်တရုတ်နိုင်ငံခီးစဉ်ဟာ NLD အစိုးရတက်လာပြီးနောက်ပိုင်း၃ညမြောက်တွားရောက်တဲ့ခီးစဉ်ဖြစ်တဲ့အတွက် NLD အစိုးရရဲ့နိုင်ငံသားရေးမူဝါဒမှာတရုတ်ရဲ့အရေးပါမှုကိုထင်ဟပ်စေတယ်လို့မစ်ယွန်းဆန်းကသုံးသပ်ပါတယ
် I'm sure issues of other relations will be raised during her trip.But more importantly, this is her third visit of China.
ဒေါက်တာဆူချီရဲ့ခီးစဉ်တွင်နိုင်ငံအပြန်အလှန်ဆက်ဆံရေးတိုးမြင့်မဲ့ကိစ္စရပ်တွေကိုဆွေးနွေးဖို့တည်ကြပါတယ်။ပိုပြီးအဓိကကြတာကတော့ NLD အစိုးရတက်လာပြီးနောက်ပိုင်းဒါဟာသူမရဲ့တုံးချိန်မြောက်ခီးစဉ်ဖြစ်တဲ့အတွက်ဒါကိုကြည့်ရင် NLD အစိုးရရဲ့နိုင်ငံခြားရေးမူဝါဒမှာတရုတ်နိုင်ငံရဲ့အရေးပါမှုကိုထင်ဟပြတ်သားနေတယ်ဆိုတာကတော့ထူးခြားမှုအဖြစ်တွေးနိုင်ပါတယ်
။တရုတ်နိုင်ငံဘီဂျင်းမြို့မှာကျင်းပမဲ့တရုတ်ကွန်မြူနတီပါတီနဲ့ပြည်ပနိုင်ငံရေးပါတီတွေရဲ့အဆင့်မြင့်ခေါင်းဆောင်များညီလာခံကိုဒီဇင်ဘာလ1ရက်ကနေ3ရက်နေ့ထိကျင်းပမှာဖြစ်ပြီးဖွင့်ပွဲနေ့မှာတော့တရုတ်သမ္မတဆီဂျင်ပင်ကိုယ်တိုင်မိကွန်းပြောကြားမှာဖြစ်ပါတယ်ခင်ဗျာ
ဒီ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ကြိမ် နေ့လယ်12:29မှနေ့ကင်းတနာရီအထိတချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်6:29မှနေ့ကင်းတနာရီအထိအစီအစဉ်ကိုလိုင်းတို26 19နဲ့25အမီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်9:29နဲ့25အမီတာတွေမှာထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကိုည9:00အစီအစဉ်ပြပြီးချင်း9:00နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ voamyanmarvinecc.burmese.voanews.com ကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာတော်ရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့ ကြာသပတေးနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ် လိုင်းနိုမီတာ 3240 အပြင်လိုင်းနိုမီတာ 90 kilohertz 95 လိုင်းလမ်းမီတာ 190 kilohertz 1590 တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ် အခုဒုတိယပိုင်း 나이ဝက် အစီအစဉ်မှာ ကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောင်းနှုတ်ချက်ကိုတင်ပြမှာဖြစ်သလို အင်္ဂလိပ်စာသင်ခန်းစာနဲ့သူယုံကြည်ရအစရှိတဲ့အစီအစဉ်တွေကိုလည်းနားဆင်ကြဖို့ရှိပါတယ် အဲ့ဒါပြင်
ဒီဘက်ကဟိုတပါဝတ်သဝန်ကျင်ထင်းထင်းကြီးအပါဝင်ပေါ့ဟိုတော်တော်လေးသူတို့ပတ်ပတ်နဲ့ပြင်ဆင်လာတယ်လို့ကျွန်တော်မြင်ပါတယ်ဒါကတော့မြန်မာရေးတုံးသက်ချက်အစီအစဉ်ကိုတင်ဆက်တဲ့ခါမှာအပြည့်စုံကြားမှာပါအခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောင်းနှုတ်ချက်ကိုမူလအားပေါ်မပြတ်ဥကြော်စံတာနဲ့အတူတင်ပြပေးပါမယ်မြန်မာနိုင်ငံရဲ့ရခိုင်ပြည်နယ်နောက်တစ ထိုင်မှုကိုမြန်မာလူငယ်တပ်ဖွဲ့ရရဲရဲဆဲဆဲတံမြန်တိုက်ခိုက်လိုက်တဲ့ဖြစ်ရဟာမြန်မာပြည်အနောက်ဘက်ရခိုင်ပြည်နယ်ရဲ့မတည်ငြိမ်မှုကိုစတင်ဖွင့်ပြလိုက်ကြပဲဖြစ်ပါတယ်။အစာစစ်သွေးကြွရဟာဒုက္ခသည်စခန်းထဲခိုးလှုံပုံအောင်နေရာကပြန်လည်လူစုပြီးတခါတိုက်ရအောင်လားဆိုတာကတော့မသိကြပါဘူး။အဲ့လိုထပ်တိုက်လာမယ်ဆိုရင်တော့လောလောဆယ်မေးမရဖြစ်နေတဲ့ရိုဟင်ဂျာဒုက္ခ စင်နန်းယူဝရဲရခိုင်ဗုဒ္ဓဘာသာစပုံအဖွဲ့အာဂန်အာမီခေါ် AA နဲ့ရင်ဆိုင်နေရတာပဲဖြစ်ပါတယ်အခုခါ AA ဟာရခိုင်မြောက်ပိုင်းအခြေအနေရှုပ်ထွေးမှုကိုအခွင့်အောင်းယူပြီးရခိုင်မှာအခြေဆိုင်လာနေပါတယ်2009ခုနှစ်တုန်းက KIA ရုစီမှာစတင်ဖွဲ့စည်းခဲ့တဲ့ AA မှာကျောက်စင်းတွင်းမှာအလုပ်လုပ်နေရတဲ့ရခိုင်လူငယ်တွေအများအပြားဝင်ရောက်ကြပြီးအခုခါတခါရေးတသား2000ခန့်ရှိနေပြီဖြစ်ပါတယ်။လေ့ကျင့်ပြီးသားအရန်တပ်ဖွဲ့ဝင်တွေလည်းအများပြားရှိနေပါတယ်။ကချင်နဲ့ကိုကန်းတိုက်ပွဲတွေမှာတိုက်ခိုက်ရေးအတွေ့အကြုံတွေရှိခဲ့တဲ့အေအေဟာလောင်ချာနဲ့မော်တာတွေလည်းပိုင်ဆိုင်ထားပါတယ်။ရခိုင်ပြည်နယ်ရောက်လာတော့အစင်းရဲဆုံးပြည်နယ်ရဲ့စီးရဲနံပါတ်ရဲ့ကြေးလက်လူထုကထောက်ခံကြတာကြောင့်နိုင်ငံရေးအရအင်အားပိုကောင်းလာစေပါတယ်။တစ်ဖက်မှာလည်းအေအေဟာ PNCC ခေါ်မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်ဖြစ်နေပါတယ်။ NC ကိုလက်မှတ်ရေးထိုးဖို့ညှဉ်းဆန်ထားတဲ့FPNCC ရဲ့ကအင်အားအကောင်ဆုံး UWS တွေကလည်း AA ကိုအဓိကအဖြစ်ထောက်ပံ့ကူညီရဖြစ်ပါတယ်။နိုဝင်ဘာ9ရက်တုန်းကကလနာမြစ်တွင်းမှာစစ်သင်္ဘောတစ်စင်းကို AA ကရုတ်တရက်တိုက်ခတ်ခဲ့တဲ့အတွက်စစ်အရာရှိတို့ပါဝင်စစ်သား30ကျော်သေဆုံးပြီးအများအပြားဒဏ်ရာရရှိသွားခဲ့တယ်လို့စစ်တပ်နဲ့နှိစတဲ့သတင်းရက်ကွက်ကဆိုပါတယ်။ဒီကိစ္စရဲ့နောက် ARSA တို့ရဲ့တိုက်ခတ်ခံရမှုတွေရဲ့ကြောင့်ရခိုင်မှာတာဝန်ကျနေတဲ့စစ်တိုင်းမှုပြောင်းရွှေ့ခံသွားရတယ်လို့ဆိုပါတယ်။မကြသင့်ပြည်ကပြင်သစ်နိုင်ငံထုလူဖီဂရိုသတင်းစာနဲ့ပြုလုပ်တဲ့အင်တာဗျူးမှာတော့ ARSA နဲ့ပူးပေါင်းတိုက်မယ်ဆိုတဲ့ထင်မြင်ချက်တွေကို AA ခေါင်းဆောင်ထွန်းမြတ်နိုင်ငံညင်းဆိုပြီးဒီမွတ်စလင်နဲ့မြန်မာပဋိပက္ခမှာဘေးထွက်နေမယ်လို့ပြောဆိုခဲ့ကြောင်းရေးသားထားပါတယ်ခင်ဗျာ
Channel News Asia Online မှာလက်ထောက်ပတ်မောက်ခငယ်ချင်းပေါင်ကစ်ကန်ရေးသားထားတဲ့တုံးသက်ချက်ဆောင်းပါးကိုကောင်းတို့တင်ပြရမယ်ဆိုရင်ဖြင့်အချင်းယူကြိုတင်ပြင်ဆင်ထားတဲ့ပုံရဟမင်းကြီးဖရန်စစ်ရဲ့မြန်မာနိုင်ငံခီးစဉ်ဟာမြန်မာနိုင်ငံနဲ့ဗာတီကန်နန်တော်တို့ကြားဆက်ဆံရေးပုံမခိုင်မြဲစေတဲ့အတွက်မြန်မာနိုင်ငံအတွင်းကလူနည်းစုကက်သလစ်ဘာသာဝင်တွေအားရကျေနပ်စရာဖြစ်ပေမဲ့ခီးစဉ်တွင်ပုံရဟမင်းကြီးကရိုဟင်ဂျာဆိုတဲ့စကားလုံးမတုံ့ဆွဲခဲ့တဲ့အတွက်ရှုပ်ထွေးစရာတွေဖြစ်ခဲ့တယ်လို့သုံးသက်လေ့လာသူတယောက်ကပြောတဲ့အကြောင်းအစချီပြီးတော့ရေးသားထားပါတယ်ပေါ်ရဟမင်းကြီးဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့ဖိတ်ကြားချက်နဲ့လာရောက်ခဲ့တာဖြစ်ပြီးတော့လွန်ခဲ့တဲ့ဩဂုတ်လတွေကဒီခီးစဉ်ကိုစီစဉ်ခဲ့တာဖြစ်ပါတယ်။ဒီခီးစဉ်ရဲ့ဦးစားပေးအချက်၃ချက်ကတော့သူ့ခီးစဉ်ကမြန်မာနိုင်ငံရဲ့နိုင်ငံရေးအတွင်းပြင်လက္ခဏာကိုမြင်သာစေဖို့ဘာသာရေးနဲ့ရိုဟင်ဂျာအရေးကိစ္စတွေဖြစ်တယ်လို့ဆိုပါတယ်။ပေါ်ရဟမင်းကြီးဖရန်စစ်ဟာမြန်မာနိုင်ငံကိုပထမဦးဆုံးလာရောက်တဲ့ပေါ်ရဟမင်းကြီးဖြစ်တယ်လို့ပြီးခဲ့တဲ့မေလအတွင်းဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံချိန်မှာဗာတီကန်နန်းတော်နဲ့မြန်မာနိုင်ငံတို့ကြားအပြည့်အဝတန်တမန်အဆက်တွေထားရှိဖို့ကိစ္စသဘောတူညီခဲ့ကြပြီးပိုယဟမင်းကြီးရဲ့ခီးစဉ်ကနိုင်ငံခြားနိုင်ငံရေးအရဆက်ဆံမှုကိုပုံမူအားကောင်းစေခဲ့ပါတယ် Now the check out of Louis and Azat Tanshi, Yamananga, and Dringa, Korean, Catalip, Bada, when Kondatang into it, Wanda, PT, Pisigabare, Daddy Achepide, Ruinari, Kanzani Yare, Duka, Yaro, Sewin Zazia, Gonzon Kisa, Pibare. For you, how many Yamanangu, Toyo de Chinga, Yakambine, Yapanga, Lunezu, Ruinari, Po, JSS, Pine Muri, Jam, Yama, Suya, Nanganagaye, Pitti, Weba Muri, Jung Dreni, Yajim, Pibare. For you, how many years he's in Hananganja, Nanga Yet and my Akonsigare. Bada ye ya Korean bada wuni dwe wamya wanda pisi gede dabi me drinzaga yagaro we wani ware satipin yita tabare.
Rashimashi, the Kaipine yisa or nonanga we got Yamanangan boma, Piari, Dulani Timare, Yama Gonsam in a Tionangan jasa sanyi, Kasisik Dulani Abare, Yamatamro, Kawe, Uzijo, Tiopiga, Payala Latin, Sudalube. Nangano timing a book to answer Suji Hale, Nangae party gowns on in Yilagango Chapu, Beijing Murago to a mate out in your tabare. Yakai yi jow, Mimani Nangagasas and Yabo, Bellauti Yakan Nibile, Nangagasas and Yima, Shine and now, Bedugapo, Yetila Nibile, Surarigo, few years Nininga Tayadila Sisema, Sunitaya on Bashin. Bowen Suni Luduri in a few years phone and bear, de, Netonyan ne, Doshin ne. Nangangaligo call you be, Satoyame telephone nabago, Jutin people tanemare. Kurai mapawin and do in inele, email ne pipi, at the fine ne pipi, VOA email lisa, burmese@voanews.com go, Jutin people tanemalo, VOA Facebook Samian Amale, Machatri, Jutin yita people tanemare, Sninina Taya realizes in that, Jutu variation.
ສະນຍາແດລີແລະອະສີເສມາປາວິນຊື່ນືຢູ່ຢູ່ຢູ່ຊິມີເສດໂຕຢາກຖ້າມັນປີໂຕໄຕຕົງອັບປາລະຄະຍາອະກູໂຕອັງກິດສາຕິງງານສາໂອລີລາວ່າແມ່ມະນະຄິນໄນນາສິນດີຈາອເມຣິກັນອີດຽນໂຕອັງກິດສາຕິງງານສາໂອດໍລັດລັດຕັງອະສີເສນຕິນເສດປີນີລາວ່າ
Beating a dead horse. BEATING Beating a yaita, netta. DEAD dead. Theta. HORSE. Hoska means suro. Sakwait kulunye, lung out di begaro. Thinide mingo yaited the boba. Kanjinu thinide mingo. Yangnede suin. Yaited luda lename. Thinide mingaro. Bian a theshinamam hooded the bob pilu. A jom she did the ball, go sell low lushin, bama good way, yalla, mapitona go saluda pipari. Chimaru mima male, treva soundy, there ye don't so it's gamu lubo. A jom she may ham you, mulinje, guinea, ham you ma, kauma be, babe biobio, babe lulu, paduga biobio, doctor mamma lope, a chin conca, lay conca be, lonely, a lom yogo saluda pipari. Didone but the loo, George could be the umago nas in chichaya on.
You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
Dugo, ye piapo, kemia bionida, le gong yung babebia, a chini ba. Duga, deta, de canwame, ye piame, luzamium, hopubia, lu, debi ya bade. Umago, now recall nas in jijaya on.
You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
Nyolinje mshivu surago, tiyene le gongka, apimbangka, bionire, lonire, suin, belu biomle.
Beating a dead horse.
Lu biolu ya bare. Eragaro, tinimnetwe, timbiagere, idiom atome pipare.
Tagaro, American idiom, though, English are tingazago nasin gira pipare. Guro Ujozandae passing Mima Yi Tunda Chegu Tisep Bibarome. Yakayina but the video anoning and Tamanga Mimanangu. We ban Shungcha Shongjimbu Juza Niji Matuning and Aro Sesan Yi Gongtere Gong Luzon Lani Bare. Eddie Chima Bari Tri Ta Dele Diu Oza Sekunegu Lunlong Chayo Tuan in the La Sudagu Ujozandaga Suni Timbia Mimia Yama, the Ninza Sia Ucho Yaminga Gulu Sabi of Pio Varakna.
အရင်ကမြန်မာကတရုတ်ကိုဆက်ဆံနေနေရာမှာနည်းနည်း 3 လေးနဲ့ချင်းပြီးတော့ပေါ့နော်အထူးသဖြင့်ဟိုဒီမိုကရေစီတမားတွေက 3 လေးနဲ့ချင်းပြီးတော့ဆက်ဆံခဲ့ရတဲ့အနေအထားမှာရှိပါတယ်။ရခိုင်ကိစ္စပေါ်လာတဲ့အချိန်မှာအနောက်နိုင်ငံတွေကဒီ
ဟိုသူတို့ကဟိုကျွန်တော်တို့လောက်ဟိုပြောရင်ဟိုအရှာလူတွေလောက်ဒီအခြေအနေပေါ်မှာသူတို့နားမလဲပဲနဲ့ဝိုင်းပြီးတော့မှတွန်းပို့လိုက်တဲ့အခါမှာမြန်မာကိုဟိုပြောရင်ဟိုစကားရိုင်းနေရိုင်းပါတယ်ဟိုတရုတ်ဘက်ကိုတောချောက်လိုက်တယ်လို့ပဲကျွန်တော်တို့အဲ့လိုခံစားရပါတယ်ဗျာ
တချိန်လုံးကတော့မြန်မာတွေဟာဆရာပြောသလိုပဲတရုတ်နဲ့ဆက်ဆံမှအောင်နည်းနည်းတွန်းဆုတော့ဖြစ်ခဲ့တယ်ဖိတ်စိတ်မချဘူးမလွှဲပါလို့ဆက်ဆံရတယ်ဆိုတော့ဟုတ်ကဲ့ဆိုတော့အဲ့ဒီစိတ်ဓာတ်တွေဗမာရဲ့ရင်ထဲမှာပျောက်သွားအောင်တကယ်ရင်းနှီးနှီးအကူလာခြင်းစိတ်ပေါက်အောင်တရုတ်ဖက်ကောသူတို့ပြင်ဆင်တင်တာကိုပြင်ဆင်ခဲ့ကြပြီးပြန်ပြင်ခဲ့ကြပြီးလို့ဆရာထင်သလားဆရာဥပမာအဖြစ်သဘာဝပတ်ဝန်းကျင်ဟုတ်ကဲ့ပြောပါဟုတ
်ကဲ့တရုတ်ဘက်ကသဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးအပါဝင်ပေါ့ဟုတ်တော်တော်လေးသူတို့ပပနဲ့နဲ့နဲ့ပြင်ဆင်လာတယ်လို့ကျွန်တော်မြင်ပါတယ်အဲ one bed one one road ကလည်းဟိုစိတ်မကြခင်မှာသူတို့ကဘာကြီးကိုတရုတ်ကျိုးကြီးနဲ့ခြိဖို့လို့အတွက်ဒါကဘာကြီးနဲ့ပတ်ဖို့အတွက်သူတို့အစီအစဉ်ကြီးကကျွန်တော်တို့မြန်မာနိုင်ငံကလည်းအရေးကြီးတဲ့လမ်းကြောင်းရဲ့ထိပ်တုံးမှရှိနေတာဆိုတော့သူတို့ပပနဲ့နဲ့မြန်မာကိုစီးယုံနဲ့တင်းသွင်းနဲ့ဆွဲဆောင်တယ်လို့ကျွန်တော်တို့အဲ့ဒီလိုမြင်နေရ
ဟုတ်ကဲ့အဲ့ဒီ one bed one road OBOR ပဲခေါ်ကြပါလို့ဆရာအဲ့ဒီ
โอเค
โอเคโอเคไอ้กิจการเนี่ยปะทะပြီးတော့အိန္ဒိယဘက်ကစပြီးတော့ပြောတယ်တရုတ်နဲ့အဲ့မြန်မာတို့ဘင်္ဂလားဒေ့ရှ်ကလက်ခံပြီးလုပ်လိုက်ခြင်းအားဖြင့်မြန်မာနိုင်ငံမှာတရုတ်ပြည်ကအပေါ်စား quality ညံ့တဲ့ပစ္စည်းတွေသာဝင်လာမယ်မြန်မာတို့ဝါတို့ကတော့သဘာဝသံဇာတဖိုးရနဲ့အကုန်လုံးကုန်နေမယ်အဲ့ဒီအတွက်ပို့ပြီးတော့လမ်းပွင့်သွားစရာသာရှိတယ်လို့အိန္ဒိယဘက်ကထောက်ပြပါတယ်အိန္ဒိယနဲ့တရုတ်နဲ့အပြိုင်ဆိုင်ဖြစ်နေလို့မို့ဒီစကားပြောတယ်ဆိုတာလည်းပါကောင်းပါပါလိမ့်မယ်ဒါပေမဲ့အဲ့ဒီချက်မှာမှန်ကန်မှုရောမရှိလားဆရာတစိတ္တမှန်တယ်လို့ပြောနိုင်မလား
ဆရာအိန္ဒိယပြောတာတအားနောက်ကြတယ်ဆရာတရုတ်ပစ္စည်းအပေါ်စားဟိုကျွန်တော်တို့အမိုက်ပုံကြီးလို့ရှင်းနေတာလေသူတို့ဘက်ကစမ်းသပ်ပြီးတော့ရောင်းချတဲ့ပစ္စည်းတွေအများကြီးကျွန်တော်တို့စီမံရောက်သွားပြီအဲ့တော့ကတယန်ဇာတဆိုတာလေတော်တော်လေးကုန်တယ်လို့ဒီပါဖြစ်နေပါအိန္ဒိယဆိုတာတိတ်နောက်ကျသွားပါပြီဗျအဲ one by one ဆိုအကြောင်းကြီးမှတော့မဟုတ်ပါဘူးဒါဟာလို့သူရင်ကလေးကတုံးမြန်မာခုနနေဇာကုန်တွေရေးပွင့်ပြီးတဲ့နောက်ပိုင်းမှာအဲ့ဒီကိစ္စတွေပြီးသွားခဲ့ပါပြီဗျအ
ဲ့တော့အခု OBOR အကြောင်းပိုးပြီးပွင့်မသွားနိုင်ဘူးလားအဲ့အဲ့ချင်တာပိုးပြီးသိုးတဲ့ဆိုးမလာနိုင်ဘူးလားဆိုတာတစ်ချက်ပါအ
ဲ့ကျွန်တော်ကတော့ဆရာအကောင်းမြင်တဲ့ဘက်မှာရှိတယ်ဆရာเออตัวปูပြီးတော့လမ်းပတ်ဆက်သွယ်ရေးကောင်းသွားမယ်ပေါ့เนาะအဲကုလူဆက်ဆံရေးတွေပူများသွားမယ်ဆိုရင်တော့ငကိုကလည်းဆရာတရားမဝင်ခိုးချောင်ခိုးဝဲခိုးချောင်ခိုးဝဲလေးじゃပြောတော့ဆရာဟိုဒိုးရိုးပေါက်သွားခြင်းမလို့သွားဝင်ခြင်းမလို့ဝင်ထွက်ခြင်းမလို့ထွက်ဒီကွာကူတန်းနေတာဆိုတော့ဒီအဲ OBOR အကြောင်းတော့သိပြီးတော့ကျွန်တော်တော့ထိခိုက်ကြမရှိဘူးလို့မြင်ပါတယ်ကျွန်တော်ကတော့ OBOR ကိုပိုကောင်းလာစီလိမ့်မယ်လို့တောင်းမှကျွန်တော်မြင်ပါတယ်ဗျာ
ဟုတ်ကဲ့နောက်တစ်ခုကမြန်မာနိုင်ငံမှာလူတွေကအနောက်တကာကိစ္စကိုသိပြီးတော့အပြင်းထန်ပြောနေရတယ်ဒါအန္တရာယ်ရှိတယ်အရှိတကာလည်းပြင်းနေတာအတော်ကြာပြီထင်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့ကဗမာပြည်သူတွေအလုံးလောက်သတိထားမိကြပါရဲ့လား
ကျွန်တော်တော့ဆရာထားမိရမထင်ပါဘူးဆရာတရုတ်ကအင်မတန်မှဟိုပတ်နက်ပါတယ်ဆက်ဆံရေးလည်းအင်မတန်ကောင်းတယ်ကျွန်တော်တို့ထားပါတယ်ကျွန်တော်မန္တလေးကဆိုမန္တလေးစကားပဲပြောပြရပြီးတော့အဝတ်တုံးတွေလည်းရေးဆိုပြီးတော့ဆောင်းဝင်းစီပြီးတော့တရုတ်အန်ဒရယ်ဘာညာဆိုတော့ကျွန်တော်တို့ဝိထုတွေအများကြီးရေးခဲ့ကြသတိပေးခဲ့ကြအဲတန်ချောင်းခောက်ခဲ့ကြတာဒါလည်းပြီးသွားပါပြီတရုတ်တွေကအင်မတန်မှပန်းနဲ့လိမ်မာတယ်ကြဲရောတာနှောတာပေါင်းတာပြင်းတာအကုန်လုံးလိမ်မာတဲ့အတွက်ကြောင့်မလို့မြန်မာထဲမှာစိတ်ဝင်ပြတ်နှက်မှုကတော်တော်ကိုမြင့်တွယ်သွားပြီဆရာ90နောက်ပိုင်းမှာတော်တော်ကိုမြင့်တွယ်သွားပါပြီ
ဆိုတော့နောက်တစ်ခုကအဲ့ဒီသူတို့ရဲ့ပန်းနာလိမ်မာမှုကြောင့်စီးပွားရေးကိုသူတို့ထိုးဖောက်လာနိုင်တယ်လူမှုဆက်ဆံရေးကောင်းလာတယ်ဒါပေမဲ့မြန်မာပြည်ရဲ့နိုင်ငံရေးနဲ့ပတ်သက်လို့ပန်းနာလိမ်မာလွန်းနေလို့များပြောရလိမ့်မလားဒီအီဆောင်စုညီညာရေးပေါ်ဆောင်တဲ့နေရာမှာတရုတ်ဟာအဲ့ဒီနယ်စပ်ဒေသအဓိကသူတို့ရဲ့မြန်မာနိုင်ငံကတိုင်းရင်းသားအင်အားစုတွေထက်မှာညာလေယုံတွေအကူရတဲ့ water force ဆိုရပါဆိုရ GWS ဒီကစင်သူတို့များပိုင်းမှာဖွဲ့ပြီးတော့စီယုံထားတယ်။ဒီကိစ္စမှာတော့တရုတ်ကမြန်မာနိုင်ငံပေါ် leverage ပေါ်လေအ short in လုပ်ပြီးတော့ကစားနေတာအဲ့ဒီကိစ္စမှာတော့သူတို့ပါနာလွန်းနေသလားသူတို့အကျိုးအတွက
်ပါနာတဘောဆရာဟိုတရုတ်ကအခုမှမဟုတ်ပါဘူးဆရာရဲ့ဟိုဗမာပြည် community party ခေတ်ကလေးကဟိုကြီးကလေးကပါဒီအစိုးရကိုဆန့်ကျင်တဲ့လက်နက်ကိုင်အဖွဲ့အစည်းများကို ဆက်ဆံမှုတန်တကသူလိုရင်လိုသလိုသုံးချနိုင်မှုပိုင်းမှာလည်းသူတို့ဘယူဟာတွေရှိပါလိမ့်မယ်ဆရာဒါတွေကလည်းအခုလည်းအဲ့ဒီဓာရီနဲ့ပဲဆက်ပြီးပြင့်သုံးနေတယ်လို့ကျွန်တော်အဲ့လိုပဲမြင်ပါတယ
်ဆိုတော့မြန်မာပြည်တိုင်းရင်းသားတွေအတွက်ငြင်းငြင်းမရဘူးပေါ့ဆရာသူတို့အဲ့လိုလုပ်နေတော့သူတို့အကျိုးတွေသူတို့ကစားနေတဲ့အတွက်ကြောင့
်ပြောရရင်သူတို့ရဲ့အကျိုးအတွက်အကျိုးမရှိဘူးဆိုရင်တော့ငြင်းငြင်းကြီးကလောက်ရတာခဲ့ဦးမှာပဲဆရာ
ဟုတ်ကဲ့အဲ့ဆိုတော့အဲ့ဒ
ီဆရာ OBOR ကငြင်းငြင်းကြီးနဲ့လည်းဆိုင်နေမှထင်တယ်ဆရာသူ့ရဲ့ OBOR အောင်မြင်ဖို့လို့အတွက်ဆိုလို့ရှိရင်မြန်မာနိုင်ငံငြင်းချမ်းမှုတော့လို့လိမ့်မယ်ဆရာမြန်မာနိုင်ငံမငြင်းချမ်းမဲ့နဲ့ OBOR လုတ်ချင်လို့စိတ်ချင်မပြေတော့ပါဘူးဆရာ
ဒါပေမဲ့အခုငြင်းငြင်းကြီးနဲ့ပတ်သက်ပြီးတော့ UWSC ဥဆောင်ပြီးတော့ဖွဲ့စည်းတဲ့ FPNCC ဆိုတဲ့အဖွဲ့ပေါ့waterfall ဥဆောင်ပြီးတော့မြောက်ပိုင်းအဖွဲ့တွေအများကြီးပါဝင်တယ်အင်မတန်အင်အားကောင်းတဲ့အဖွဲ့တွေအဓိကကြတဲ
့အင်အား
တွေဟုတ်ကဲ့ဒီအဖွဲ့တွေပါဒီအဖွဲ့တွေရဲ့နောက်ွယ်မှာတရုတ်ကရပ်တည်နေတဲ့ဥမာအဖြစ် NCO လက်မှတ်မထိုးဘဲနဲ့ feature လမ်းစဉ်တင်တာတော့ဟာအကုန်လုံးတရုတ်ရဲ့ဩဇာတရုတ်ပြောရလို့ပြောနေကြရဆရာအဲဆိုတရုတ်ကဘာဖြစ်လို့ဒီငင်းငယ်ကိုဖြစ်အောင်မလုပ်နိုင်တာလဲလူတွေကအများကြီးမေးခွန်းထုတ်ကြပါတယ်အဲဆရာ
မလုပ်ချင်သေးလို့ကျွန်တော်တော့အဲ့လိုပဲမြင်ပါတယ်
တချို့ကတော့ဒါဟာမြန်မာနိုင်ငံအစိုးရဘက်မှသူတို့အရှော့တင်းလုတ်ပြီးတော့ကစားကျင်တယ်လို့ကစားလို့ရအောင်ပေါ့မြန်မာနိုင်ငံဟာတရုတ်ရဲ့အတင်းလူကျင်တဲ့ချက်ကိုမလိုက်နိုင်ဘူးဆိုရင်ဒီတိုင်းရင်းသားတွေကငြင်းငြင်းမရနိုင်ဘူးဆိုတော့လုံးဝသူတို့ရဲ့အလိုအတိုင်းလိုက်နာနိုင်အောင်သူတို့အရှော့တင်းလုတ်ပြီးတော့ကစားတယ်လို့သုံးသပ်ကြပါတယ်ဆရာဒီကိစ္စနဲ့ပတ်သက်ပြီးတော့ဟုတ်ကဲ့အဲ့ဒီဆိုမြန်မာဘက်ကဘာလုတ်သင့်တယ်လဲဆရာဆက်လက်ပြီးတော့မလွှဲတာမချစ်တော့လဲအောက်ကနန်းနေရမှာလားလို့
ဆရာဒီအချိန်ကြီးရတဲ့ကျင်းလို့မရဘူးဆိုတဲ့အချိန်မျိုးလိုပဲကျွန်တော်အဲ့လိုမြင်နေကြအဲသူဆရာလေးဖတ်ရမှာပါအဲဦးရင်ဘိုးချုပ်ငူးကြီးမင်းအွန်လိုင်းတရုတ်ကိုသွားတဲ့နေ့ China Daily မှာရေးထားတာဖတ်လိုက်ရတယ်တရုတ်ကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အင်းမီချင်းနိုင်ငံတစ်ခုဖြစ်တယ်လို့ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့တောင်ဝင်ရှိတဲ့နိုင်ငံတစ်ခုလည်းဖြစ်တယ်ဆိုတော့သုံးလုံးထားတာကိုတွေ့လိုက်တယ်ဆရာအဲ့ဒီစကားကိုကျွန်တော်စိတ်ထဲမှာလည်းနည်းနည်းဆံပြရတယ်ဆရာ
ဆံပြရုံလားဆရာဘဝင်းမကြောက်မဖြစ်မှုလားဆရာအေးဆုံးနှုတ်တဲ့
ဆရာကြီးနေတာပဲကောင်းပါတယ်ဆရာ
ဆိုတော့မြန်မာပြည်သားအဲ့လိုသူရဲ့တာဝန်ရှိတဲ့နိုင်ငံပေါ်ပမာတိပြည်ပေါ်မှာသူတို့ဟာ
ဟုတ်တယ်ဆရာ
Big Brother လုပ်မယ်ဆိုရင်တော့ဒါကျေနပ်ဆရာလားမြန်မာနိုင်ငံသားတော်တော်များများအားလုံးလက်ခံနိုင်မှာဆရာ
အဲဆရာခုနလိုပဲကျွန်တော်ကြီးနေတော့မယ်ဆရာရဲ့မဝေဖန်တော့ပါဘူးဆရာ
နောက်တော့ကျွန်တော်စီးပွားရေးပိုင်းမှာတခုမေးဖို့ကြံရတယ်ဆရာအဲ့ဟာဘာလဲဆိုတော့သူတို့ဒီကြောက်ဖြူဘက်မှာလုပ်နေတဲ့အထူးစီးပွားရေးဇုံတို့ဘာလို့ဆိုတာဒေါ်လာ3000နဲ့ချီပြီးတော့လုပ်မဲ့ project တွေဖြစ်ပါတယ
်
ဒါပေမဲ့အဲဒီကနဲ့ပတ်သက်ပြီးတော့ကျွန်တော်နမူနာတစ်ခုဆရာသတိထားမိတာမသိဘူးဒီသီးလင်ငံမှာလည်းအဲ့ဒါမျိုးတွေလုပ်တာရှိတယ်ဒါပေမဲ့အဲဒီစီမံကိန်းကြီးဟာအဲ့မျိုးသာပြီးသွားတယ်တရုတ်ကဖဲဝိုင်းထုတ်သလိုပဲငါတို့က85ခန်းလုံးစိုက်မယ်4ဘီလီယံဆိုရပါစို့ကဲမင်းတို့25ခန်းလုံးစိုက်ပါဆိုပြီးတော့1ဘီလီယံကိုတရုတ်ကထုတ်ချီးတယ်ချီးပြီးတော့အဲ့ project ကပြီးသွားပြီပြီးသွားတော့အဲ့ဒီသူတို့ထင်တဲ့အတိုင်းဘာမှဖြစ်မလာဘူးအဲ့ဒီ project ပြီးတယ်နိုင်ငံတကာလေးစိတ်ထားတယ်တနေ့မှမှခီးတယ်30 20လောက်ပဲဝင်တယ်သူတို့တကယ်ကဘာမှမှ hub ဖြစ်မှထင်တာဘယ်သူမှလောက်ရောက်မလာတော့ဒီဖဲဝိုင်းမှာထိုးသလိုပဲပေါ့ဆရာဒိုင်းလူကြီးစီကပတ်စံချီးပြီးတော့ထိုးတယ်အကျွေးသာထပ်တင်တဲ့အဖြစ်မျိုးကြုံရတယ်ဆရာအဲ့ဒါသတိလင်္ကာကိစ္စမှာလူတွေဝေဖန်သုံးသပ်ရေးသားရတွေ့ရပါတယ်မြန်မာနိုင်ငံမှာအဲ့ဒီကြောက်ဖြူစီမံကိန်းလည်းမစားရပါခမန်းသူတို့လုပ်နေတာအဲ့လိုဖြစ်လာနိုင်မဲ့အန်ဒီရောမရှိဘူးလားဆရာဆရာလုံးဝကောင်းဖြစ်လာမလို့မျှော်လင့်နိုင်လားအဲ့ဒါကို
ဒါပေမဲ့ဆရာကြောက်ဖြူကြတော့တရုတ်အတွဲအရေးကြီးတဲ့ပင်လယ်ထွက်ပေါက်တစ်ခုဖြစ်တဲ့အတွက်ကြောင့်မို့လို့အဲ့ဒီလမ်းကိုတော့သူပို့ပြီးကောင်းအောင်ပို့ပြီးပြရအောင်လှုပ်ချင်းအားဖြင့်သူ့အတွဲအကျိုးအများကြီးရှိတယ်ဆရာအကျိုးအများကြီးရှိတဲ့ကြောင့်မို့လို့သီရိလင်္ကာနဲ့ဆက်လို့ရှိရင်တော့ကြောက်ဖြူစီမံကိန်းကပို့ပြီးတော့အကောင့်ထဲပေါ်နိုင်ကြရအလားလား
တရုတ်အတွက်ကတော့ပူကောက်အောင်လုပ်မယ်မြန်မာနိုင်ငံရဲ့သူတို့ပင်လယ်ထွက်ပေါက်လိုချင်လို့မြန်မာကိုဖြတ်ပြီးတော့ဆိုတာဟုတ်တယ်ဆိုရင်မြန်မာအတွက်ကအကျိုးရှိမလားအခုကြောက်ဖြူဒေသခံတွေညှိကြတာကလည်းပဲသူတို့အလုပ်သမားကိုထမင်းချက်ကအစားဟိုကခေါ်လာတယ်ဆိုတော့ဒီကလူတွေဟာဒါအမိုက်သိန်းနဲ့လှုပ်လှောက်ပဲလုပ်နေကြရတယ်ဆိုတော့ညှိတော့တာကလည်းအများရန်ကြပါတယ်သူတို့တခြားမြန်မာနိုင်ငံမှာလုပ်တဲ့တရုတ်စီးပွားရေးစီမံကိန်းတွေမှာလည်းအဲ့လိုပဲသူတို့ပြောကြတယ်ဆရာ
ကျွန်တော်ကတော့ဟိုချစ်ချစ်ပြန်လို့နည်းနည်းလေးအထင်ကြီးတယ်ကြာသူအဲ့ဒီလိုဟိုမှားရွက်တဲ့ policy တွေကိုပြင်လိမ့်မယ်လို့ထင်တယ်ဆရာခုကဟိုသေရုပ်ရဲ့သက်ဆိုင်ရေးရန်ပြမှုဟိုခုနအခုနလာလုပ်တဲ့ account တွေ foreign ဒီဘာကြီးကောက်တဲ့ foreign တွေရန်ပြမှုပေါ့လေအဲ့ဒါရောနောက်တစ်ခုအလုပ်သမားအစသူကခေါ်လာမှုရော အဲ့ဒီလိုကိစ္စတွေကြောင့်မလို့တန်းစင်းနေရှိနေတာကြာသူတို့ပပနနနဲ့ဟိုစီးပွားရေးလည်းပပနဲ့ပေါင်းတဲ့ပင်တဲ့လုတ်တဲ့ကင်တဲ့သွားလို့ရှိရင်တော့အဲ့ဒီလိုဒေသခံတွေဖြစ်ဖြစ်ပြဿနာလည်းနည်းသွားပြီးတော့ခုနတည်းကတော့အကျိုးတော့အများကြီးယူပြီးရတော့မှာပါဒါပေမဲ့အဲ့ဒီလိုအဖို့အထစ်တွေပါသူတို့ပြေအောင်နောက်ပိုင်းမှာဒီခါတောင်းနေမလို့ကျွန်တော်အဲ့ဒီလိုပြင်ထားတယ်
ဒါကတော့ဥကြော်စံတာနဲ့သတင်းစာဆရာကြီးဥကြော်ရင်မြင့်တို့ဆွေးနွေးထားတဲ့မြမအရေးသုံးသက်ချက်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာအခုကြားကြမှာကတော့သူယုံကြည်ရအစီအစဉ်မှာပြည်သူ့ကျန်းမာရေးဆိုင်ရာမဟာဘုရားရရှိခဲ့သူဒေါက်တာရင်ရင်ထွန်းငွေဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြပါမယ်မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်
အမေရိကန်ပြည်ထောင်စုကိုလွန်ခဲ့တဲ့ဆယ်နှစ်ကဖူပရပညာသင်ဆုနဲ့ပြည်သူ့ကျန်းမာရေးမဟာဝိဇ္ဇာပွဲကိုမိခင်နဲ့ကလေးကျန်းမာရေးထူပြူပြီးယူဖို့အတွက်ရောက်ခဲ့ပါတယ်။ကျွန်မဘဝတစ်ချောင်းမှာလည်းမိခင်နဲ့ကလေးကျန်းမာရေးလုပ်ငန်းတွေကိုပဲဆောင်ရွက်ခဲ့ပါတယ်။အဲဒါကတော့မိခင်နဲ့ကလေးကျန်းမာရေးဟာနိုင်ငံဖွံ့ဖြိုးတိုးတက်မှုရဲ့အဓိကပြာရုပ်ဖြစ်တယ်လို့ကျွန်မယုံကြည်လို့ပါပဲ။နိုင်ငံတစ်နိုင်ငံနဲ့တစ်နိုင်ငံကျန်းမာရေးစင်တန်းကိုနှိုင်းယှဉ်တဲ့အခါမိခင်တင်နှုံ၅နှစ်ယောက်ကလေးတင်နှုံဆိုတဲ့ပြည်ထောင်နဲ့တိုင်းကြပါတယ်။အမေရိကန်လိုဖွံ့ဖြိုးတိုးတက်ပြီးနိုင်ငံတွေမှာတော့မိခင်တင်နှုံကလေးတင်နှုံဟာမရှိလောက်နေပါပါတယ်။ဖွံ့ဖြိုးဆဲနိုင်ငံဖြစ်တဲ့ကျွန်တော်တို့မြန်မာနိုင်ငံမှာတော့မိခင်တွေကိုယ်ဝန်ဆောင်စဉ်မိုးဖွားစဉ်နဲ့မိတွင်ကာလတွေမှာမတည်တင်ပဲတည်နေကြပါတယ်။တကယ်တော့ကိုယ်ဝန်ဆောင်တယောက်အတွက်အသက်အန္တရာယ်ရှိနိုင်တဲ့အခြေအနေကကမ္ဘာပဲနေရာမှာပဲနေနေအတူတူပဲဖြစ်ပါတယ်။ဒါပေမဲ့ဖွံ့ဖြိုးပြေးတဲ့နိုင်ငံတွေမှာတော့ဒီဆောင်နဲ့ကျမကြီးဆောက်ရှောက်မှုရတယ်သူသဖြင့်ကလင်းမွေးဖွားရမှာစီယုံစီကမ်းမှာပဲမွေးဖွားကြတဲ့အတွက်ကြောင့်မလို့ရေးပေါ်အချင်းတွေဂျုံနိုင်တောင်မှကုသမှုရရှိပြီးတော့မိခင်အသက်မတည်နိုင်ပါဘူးကျမတို့နိုင်ငံမှာတော့စီယုံမှာမွေးတာအတွက်မိခင်တွေကအိမ်မှာမွေးကြတာများပါတယ်သူသဖြင့်ကြေးလက်ဒေသတွေမှာအိမ်မှာမွေးဖွားတဲ့အတွက်ကြောင့်မလို့စီယုံကိုရေးပေါ်အချင်းတွေနဲ့ဂျုံနိုင်ချိန်မီမရောက်နိုင်ကြပါဘူးမနီယောက်ကလေးတွေလည်းဒီလိုပါပဲနေမကောင်းဖြစ်ရင်တစ်ခါလေနေမကောင်းဖြစ်မှန်းတောင်မှမိဘတွေကမသိကြဘူးလူဝတ်တဲ့ကုသမှုကိုလည်းအချိန်ကြီးမရကြဘူးအဲ့အတွက်ကြောင့်မလို့ကလေးတွေတက်တည်ဆုံးကြရတာဖြစ်ပါတယ်ကျမတို့မြန်မာနိုင်ငံမှာမိခင်တည်နှုံနေပါတော့အောင်မိခင်တွေကိုယ်ဝန်ဆောင်စဉ်ကလေးကသာပွားဆရာမနဲ့ဆရာဝန်များနဲ့ပြားသားဖို့လိုပါတယ်ဝေဖွားပြီးဝေဖွားရမှလည်းစီုံစီကံကိုဝေဖွားရင်အကောင်းဆုံးပါပဲမဟုတ်ဘူးဆိုရင်တောင်မှဝေဖွားတဲ့အချိန်ခါမှာရေးပေါ်အခြေအနေနဲ့ကြုံလာရင်မဝေးနိုင်ဘူးဆိုရင်ဆေးရုံကိုမမြန်သွားဖို့လိုပါတယ်။၅နှစ်ယောက်ကလေးတွေကိုလည်းယောဂကာကွယ်နိုင်အောင်ကာကွယ်ဆေးအချိန်မှန်ထိုးပေးဖို့လိုပါတယ်။နေမကောင်းဖြစ်ရင်လည်းတကြမ်းနားလည်တဲ့ကျန်းမာရေးဝန်ထမ်းနဲ့ပြသဖို့လိုပါတယ်။ဆိုးရွားတဲ့ယောဂလက္ခဏာတွေတွေ့လာရင်ဆေးရုံကိုအချိန်မီပို့ပေးဖို့လိုပါတယ်။ဒါတွေအားလုံးကိုကျမရေဝန်ထမ်းတွေကြီးပဲဆောင်ရွက်လို့မရပါဘူး။မိခင်တွေကိုယ်တိုင်နဲ့သူတို့ရဲ့မိသားစုဝင်တွေရရတွေကပါပူးပေါင်းပါဝင်ဆောင်ရွက်နိုင်ဖို့လိုပါတယ်။ကျမတို့အားလုံးဝိုင်းဝန်းဆောင်ရွက်ကြမယ်ဆိုရင်ဖြင့်မိခင်တွေကလေးတွေရဲ့အသက်ကိုကယ်နိုင်မယ်လို့ကျမယုံကြည်ပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။ဒါကတော့မတ်မိုးဖြူစီစဉ်တက်ဆက်တဲ့သူယုံကြည်ရအစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်2019ခုနှစ်ဟာ ISIS တို့အတွက်အခြေအနေမကောင်းတဲ့နှစ်ဖြစ်ပါတယ်ပြီးခဲ့တဲ့10လအတွင်းအီရတ်နိုင်ငံမှာသူတို့ရရှိထားတဲ့ခြေကုပ်စခန်းအလုံးနဲ့သူတို့ရဲ့နေမျိုးအလုံးလိုလိုကိုဆုံးရှုံးခဲ့ကြရပါတယ် ဆရီးယားနိုင်ငံမှာဆိုရင်လည်းသူတို့နယ်မြေတွေဟာ Euphrates မြစ်ဝှမ်းအလယ်ပိုင်းဒေသတစ်ဝိုက်လောက်မှာပဲချမ်းမာတော့တယ်။သူတို့ရဲ့မြို့တော်များအဖြစ်ကြီးညာထားတဲ့အီရတ်နိုင်ငံကမော်ဆိုးနဲ့ဆီးရီးယားနိုင်ငံက Raqqa ကိုဆုံးရှုံးခဲ့တဲ့အတွက် Caliphate ခေါ်အစ္စလာမ်နိုင်ငံတော်ဆိုတာမတည်ရှိတော့ပါဘူး။သို့ပေမဲ့ဒါဟာသူတို့ရဲ့ချင်းချောက်မှုအလုံးပပျောက်သွားပြီးသူတို့ကိုတိုက်ခိုက်နေမှုအလုံးကိုရပ်ဆိုင်းလိုက်ရတော့မယ်ဆိုတဲ့သဘောတော့မဟုတ်ပါဘူး။တကယ်တမ်းတော့နှစ်ဆတိုးပြီးလောက်အောင်မှာဖြစ်ပါတယ် IS2 ကိုနောက်ဆုံးခြေကုပ်စခန်းတွေကနေလုံးဝဖယ်ရှားပြီးသူတို့ကာလာတာရှေထိန်ချုပ်ဖျက်ဆီးသွားခဲ့တဲ့မြို့တွေကိုဆက်လက်တိစောက်ပေးရမှာဖြစ်ပါတယ်ဆီးရီးယားနိုင်ငံမှာဆိုရင်လည်းနိုင်ငံကညွန်ပေါင်းတပ်ဖွဲ့ဟာဆီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ကိုထောက်လှမ်းရေးတိုက်ပွဲအကြမ်းဉာဏ်အကြမ်းဖက်ပစ်မှတ်တွေကိုတိတိကျကျဆက်လက်ခြေမုံရေးစားတဲ့လုပ်ငန်းတွေကနေတစ်ဆင့်ဆက်လက်ကူညီနေကြပါတယ်ကျွန်ုပ်တို့ဟာ IS အချင်းကြံတွေကိုသူတို့မိခိုအားကိုးစရာတွေလုံခြုံတဲ့နေရာတွေနဲ့လုံးဝကင်းမဲ့သွားအောင်ဆက်လက်ဆောင်ရွက်သွားမှာဖြစ်ပြီးသူတို့ရဲ့ NDT ရှိနေသမျှဆက်လက်ချိန်မုံသွားမှာဖြစ်တယ်လို့ပူပေါင်းဆက်စည်တပ်ဖွဲ့ရဲ့ပြောခွင့်ရဗိုလ်မှူးကြီး Ryan Dillon ကမကြသေးမီကပဲပြောသွားပါတယ်။ညမောင်းဖွဲ့ဟာတည်ငြိမ်မှုရရှိရေးအားထုတ်မှုစီးရီးယားက Raqqa နဲ့ Tabqa လိုမြို့တွေကိုပြန်လည်တည်ဆောက်ရေးနဲ့လူတွေအိမ်ပြန်လာနိုင်ရေးတို့အတွက်ပံ့ပိုးဆောင်ရွက်နေပါတယ်။ဆီးရီးယားနိုင်ငံမှာတည်ငြိမ်မှုပြန်လည်ရရှိရေးဒီအားထုတ်မှုတွေကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ START လို့ခေါ်တဲ့ဆီးရီးယားအတွင်းကူးပြောင်းရေးထောက်ပံ့မှုနဲ့တုံ့ပြန်မှုအဖွဲ့ကတဆင့်ပူးပေါင်းဆောင်ရွက်နေကြပါတယ်။ဒီအဖွဲ့ဟာအရသာတွေဥဆောင်တဲ့ဒေသနာရအဖွဲ့အစည်းတွေကိုထောက်ခံပါတယ်လို့ဗိုလ်မှူးကြီး Dillon ကဆိုပါတယ်။အီရတ်နိုင်ငံဘက်မှာတော့တည်ငြိမ်မှုရရှိရေးဟာအရှင်ဟုန်ကောင်းနေပါတယ်။ဒီနေရာမှာအမေရိကန်ပြည်ထောင်စုအနေနဲ့ရေဖြန့်ပြူးရေးလျှက်စစ်ရရှိရေးနဲ့ရှက်ကက်မှာစာသင်ကျောင်းတွေတည်ဆောက်ရေးတို့လို့ USAID ဥဆောင်တဲ့စီမံကိန်း project တွေကိုထောက်ပံ့ကူညီနေပါတယ်။တစ်ချိန်တည်းမှာပဲယူရက်လုံခြုံရေးတပ်ဖွဲ့တွေဟာ IS တို့နောက်ဆုံးရှိုးဝှက်နေထိုင်သွားတဲ့ Amber အနောက်ဘက်ခြမ်းကိုဆက်လက်ရှင်းလင်းနေပါတယ်။ ISIS တို့ပေါ်မကြသေးမီကစီးရဲအောင်မြင်မှုတွေရရှိခဲ့တယ်ဆိုပေမဲ့မုံတီးမှုသဘောတရားတွေကတော့ဆက်လက်ချင်းချောက်တည်ရှိနေသေးဖြစ်ပါတယ်။ကျွန်ုပ်တို့အနေနဲ့ဒါတွေကိုဆက်လက်ရှာဖွေပြီးဒီလိုလှုပ်ဆောင်နေတဲ့ရာဇဝတ်သားတွေကိုခြေမုံနိုင်ရေးအတွက်ဆက်လက်အားပေးကူညီသွားမှာဖြစ်ပါတယ်။ကျွန်ုပ်တို့ဟာအီရတ်နဲ့ဆီးရီးယားနိုင်ငံတို့ကလှုပ်ဖို့ကင်မဲ့တွေနဲ့နောင်လာမဲ့မျိုးဆက်တွေအတွက်ဘုံဘုံကောင်းမွန်တဲ့ဘဝဖန်တီးနိုင်ရေးအတွက်ဂုဏ်ယူဝင်ကြွားစွာရည်တည်နေပါတယ်လို့ဗိုလ်မှူးကြီးဒီလွန်ကပြောကြားသွားခဲ့ပါတယ်ခင်ဗျာ
။ American ဆိုရရဲ့သဘောထားအမြင်အားကိုတင်ပြလို့ပြပါပြီ
။သရရှင်တို့အခုနားဆင်ကြရတာကတော့ American ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံပြီးတော့အတိပေးအပ်ပါတယ်ခင်ဗျာ VOA American အတန်ကနေကြာသာပတိနေ့မနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ကြာသာပတိနေ့မနေ့ခင်းအစီအစဉ်နေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
မြောက်ကိုရီးယားရဲ့တိုက်ချင်းပစ်ဒုံးကျည်စမ်းသပ်ပစ်လို့မှုကိုတုံ့ပြန်မယ်လို့သမ္မတဒေါ်နယ်ထရန့်ကပြောကြားလိုက်ပါတယ်။မြောက်ကိုရီးယားကသူတို့အပေါ်တန်ခတ်ပိတ်ဆို့မှုကိုတုံ့ပြန်တဲ့အနေနဲ့ပစ်ခတ်တဲ့စမ်းသပ်မှုလည်းဖြစ်ပါတယ်။သမ္မတထရန့်ကအဓိကတန်ခတ်မှုတွေလုပ်မယ်လို့ဘူထူးနေမှာ Twitter ကနေဖော်ပြထားပြီးဒီရဲ့အတွင်းမှာပဲဘာတန်ခတ်မှုတွေလဲဆိုတာကိုပြောမယ်လို့ပြောဆိုထားပေမဲ့သူ့ရဲ့အရာရှိတွေကတော့အသေးစိတ်ကိုထုတ်ဖော်ပြောကြားခြင်းမရှိသေးပါဘူး။နိုင်ငံတော်သမ္မတဦးထင်ကျော်ရဲ့ဖိတ်ကြားချက်နဲ့မြန်မာနိုင်ငံကို၄ရက်ကြာချစ်ကြည်ခီရောက်ရှိနေတဲ့ပွေဟမ်းမင်းကြီး Francis ဟာဒီကနေ့နိုဝင်ဘာလ30ရက်နေ့မနက်10:15မိနစ်မှာရန်ကုန်မြို့ Saint Mary Cathedral မှာလူငယ်တွေနဲ့အဝတ်ပြုဆုတောင်းပွဲကျင်းပမှာဖြစ်ပါတယ်။မနေ့ဗုဒ္ဓနေ့ကတော့ရန်ကုန်ကျက်ဆန်ခွင်းမှာအများပြည်သူအတွက်အဝတ်ပြုဆုတောင်းပွဲကျင်းပခဲ့ပါတယ်။ပွေဟမ်းမင်းကြီးဟာဒီကနေ့နေ့လယ်10:05မိနစ်မှာမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ကိုထွက်ခွာမှာဖြစ်ပြီးအဲဒီမှာအစိုးရတာဝန်ရှိသူတွေဘာသာရေးကောင်းဆောင်တွေနဲ့တွေ့ဆုံပြီးအဝတ်ပြုဆုတောင်းပွဲကျင်းပတာအပြင်ရိုဟင်ဂျာဒုက္ခသည်တွေနဲ့လည်းတွေ့ဆုံမယ်လို့ဆိုပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာဒီကနေ့တရုတ်နိုင်ငံကိုတွားရောက်မှာဖြစ်ပါတယ်။ခီးစဉ်အတွင်းရခိုင်အရေးကိစ္စအပါအဝင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာထွက်ပြေးသွားကြတဲ့ရခိုင်မျိုးပိုင်းကရိုဟင်ဂျာဒုက္ခသည်တွေအရေးနဲ့ပတ်သက်ပြီးလဲဆွေးနွေးနိုင်တယ်လို့တုံ့တက်ပြောဆိုမှုတွေထွက်ပေါ်နေပါတယ်။သူရဲ့ဒီတရုတ်ခီးစဉ်ဟာအလုပ်သဘောချစ်ကြည်ရေးခီးတွားရောက်တာဖြစ်ပေမဲ့လည်းတရုတ်အစိုးရဖိတ်ကြားချက်နဲ့ဗီဂျင်းမြို့မှာကျင်းပမဲ့တရုတ်ကွန်မြူနတီပါတီနဲ့ပြည်ပနိုင်ငံရေးပါတီကြီးတွေရဲ့အစီအမံကောင်းဆောင်တွေကြားဆွေးနွေးပွဲကိုတက်ရောက်ဖို့တွားရောက်တာလည်းဖြစ်ပါတယ်။အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဘက်မှာမြန်မာပြည်ဘက်ကတိုင်းရင်းသားမျိုးနွယ်စုဝင်1300ကျော်ထွက်ပြေးဝင်ရောက်လာတဲ့အတွက်ပြဿနာဖြစ်နေရတယ်လို့မီဇိုရမ်ပြည်နယ်အစိုးရကအိန္ဒိယဗဟုအစိုးရထံအသိပေးအကြောင်းကြားပါတယ်။အထူးအားဖြင့်ချင်းလူမျိုးတွေဖြစ်ကြတဲ့ဒီအုပ်စုတွေကိုအိုက်ဇောမြို့တော်အိုက်ဇောအနီးနားမှာထောက်ပံ့ပေးထားတယ်လို့ဆိုပါတယ
်။ဒါကတော့ထိတ်တန့်ရောက်တဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကြီးညာသွားခဲ့တာပါ။အခုနဲ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုညံဝဲအောင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။ကမ္ဘာနှံကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျွန်တော်ဆက်မိုးပါခင်ဗျာ။
This program has come to you from the Voice of America, Washington.